Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာတော်လှန်ရေးများရှင် VOA American ကနေ2014ခုနှစ်အောက်တိုဘာလ10ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်ထောင်စု Washington DC ရောကနေတိုင်းထုတ်လွှင့်ပေးနေပါပါရှင်ဒီရေဒီယိုစီစဉ်တွေကို line to meter 3250တို့ပြင် line lab meter 190တို့ကနေတိုင်းနာဆင်နိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မအလီမာကအစီအစဉ်မှုဖြစ်တော်ရည်တင်ဆက်ပေးသွားမှာပါရှင်
။မင်္ဂလာညချမ်းမှာသောတာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုအလီမာနဲ့တူပြပြပေးပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ Hezbollah စစ်သွေးကြွတွေကိုတိုက်ထုတ်ဖို့မြေပြင်စစ်ဆင်ရေး Israel ဘက်ကစတင်လိုက်ပါပြီ။မြန်မာအကြက်တဲအဆုံးသက်ရေးပူပေါင်းလှုပ်ဆောင်ဖို့မလေးရှားနိုင်ငံသားဝင်ကြီးကASEAN စီးပွားမှာတိုက်တွန်းလိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ပြီးမှာတော့ဒီကနေ့ညနားဆင်ရမယ့်အထဲမှာဒီကနေ့စတင်ဖွင့်လှစ်တဲ့ ASEAN အစည်းအဝေးအကြောင်းနဲ့အတူနောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စစ်ကောင်စီကရခိုင်ပြည်နယ်တောင်ကုန်းမြို့နယ်ကို၄ချောင်းကနေတိုက်ခိုက်ခဲ့လို့အရဲသားပြည်သူတွေသေဆုံးပြီးဒဏ်ရာရရှိခဲ့ပါတယ်
။တောင်ကုန်းမြို့နယ်တန်လွင်စံပြကျဲဝကြီးကိုစစ်ကောင်စီတပ်ဖွဲ့ဖိုက်တာနဲ့နေပြီးလာပြီးပုံကျဲတာပွေရှင်ပြီးကစင်ကရောက်တို့တည်သွားတယ
်ရခိုင်စစ်ရေးစောင့်ကြည့်သူကပြောပြပေးသွားတာပါဒီကြောင့်တရင်အပြည့်စုံကိုတော့နောက်ပိုင်းမှနားဆင်ရပါမယ်ဒီတရင်နဲ့တူကချင်ပြည်နယ်ဖားကတ်မြို့နယ်ဘက်ကစစ်ရေးအခြေအနေအပါအဝင်ဒေါက်တာဇော်မြင့်မောင်ဇာပနအခမ်းနာဒီလိုနောက်ဆုံးရတရင်ပေးပို့ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒါရီနဲ့အတူအင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနားဆင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတရင်ဆောင်မအစီအစဉ်နောက်ကဘာတလခီးသွားအစီအစဉ်စားတဲ့ဖတ်စင်ကဏ္ဍတွေကိုလည်းနားဆင်ရမှာပါဒါတွေကိုမတင်ဆက်ပေးခင်မှာတော့အခုအရင်ဆုံးတော့ထိုင်းနိုင်ငံမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မက်ခင်လေးနဲ့အတူကျွန်မအလီမာတို့ကပြောပြပေးသွားပါမယ်ရှင
် Hezbollah စစ်သွေးကြွတွေကိုလေဗနွန်ကနေပြန်တိုက်ထုတ်ဖို့ရည်ရွယ်ပြီးလေဗနွန်အနောက်တောင်ပိုင်းမှာမြေပြင်စစ်ဆင်ရေးတစ်ခုကိုဒီကနေ့ပဲစတင်လိုက်တယ်လို့ Israel စစ်တပ်ကကြေညာလိုက်ပါတယ်စက်တင်ဘာ30ရက်ကစခဲ့တဲ့မြေပြင်တိုက်ပွဲတွေလို့ပဲအခုစစ်ဆင်ရေးကိုလည်းအကန့်အသတ်နဲ့ပြင့်မှတ်ထားလို့မှဖြစ်တယ်လို့ပြောပါတယ်။ဒီမြေပြင်စစ်ဆင်ရေးမှာလေဗနွန်နိုင်ငံမြို့တော်ဘေရွတ်အပါအဝင်လေဗနွန်တောင်ပိုင်းနဲ့အရှေ့ပိုင်းဒေသတွေကိုလေကြောင်းတိုက်ခိုက်မှုတွေလည်းပါဝင်မှဖြစ်ပါတယ်။အီရန်ကနေလေဗနွန်အခြေစိုက်စစ်သွေးကြောအဖွဲ့ထံကိုလက်နက်တွေပေးပို့ရမှာပါဝင်ခဲ့တဲ့ Hezbollah အကြီးတန်းတပ်မှူးဆူဟေးဟာဆာနီဟာလေကြောင်းတိုက်ခိုက်မှုတစ်ခုမှာတည်ဆုံးခဲ့တယ်လို့လည်း Israel စစ်တပ်ကဒီကနေ့ပဲပြောပါတယ်။လေဗနွန်မှာ Israel ရဲ့စီးရေးလှုပ်ရှားမှုအရှိန်ဟုန်နဲ့ကျယ်ပြန့်လာပြီးတော့တိုက်ခိုက်မှုတွေကြောင့် Hezbollah ခေါင်းဆောင် Hassan Nasrallah တိုက်ဆုံးပြီး၁၀ရက်ကြာမှာအခုလိုနောက်ထပ်တိုက်ခိုက်မှုတွေလှုပ်လာတာပါပြည်ပခါတွေကြီးထွားလာတဲ့အတွက်အရဲသားတွေကိုဘေးလွတ်ရာရှောင်ပြေးကြဖို့ကိုလည်းနှိုးဆော်ထားပါတယ်တူရကီကလည်းသူ့ရဲ့နိုင်ငံသား2000ဘေးလွတ်ရာကိုထွက်ပြေးနိုင်မှုအတွက်ရေတဲ့သင်္ဘောနှစ်ဆင်းကိုဆစ်လွတ်ထားတယ်လို့ပြောပါတယ်ရှင်
ယူကရိန်းအလဲပိုင်းနဲ့အနောက်ပိုင်းကိုရုရှားကညောင်လုံးပေါက်တိုက်ခိုက်ခဲ့တဲ့ drone 16စင်းတွေက18စင်းကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကဒီကနေ့ပြောပါတယ် Dnipropetrovsk, Mykolaiv, Odessa, Ternopil နဲ့ Vinnytsia ဒေသတွေကိုပစ်ခတ်တဲ့ drone တွေကိုယူကရိန်းလက်တပ်ကပစ်ချခဲ့တာပါရုရှားဟာသူတို့သိမ်းယူထားတဲ့ Crimea ကျွန်းဆွယ်ကနေလည်းပယ်ထိန်ဒုံးကျည်နှစ်စင်းကိုပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ယူကရိန်းလက်တပ်ကပြောပါတယ် Odessa ဒေသမှာတော့နိုင်နဲ့ချီပြီးတော့တိုက်ခတ်တာခံခဲ့ရတဲ့အကြောင်းဒေသအုပ်ချုပ်ရေးမှူးက Telegram ကနေတဆင့်ပြောပါတယ် Chornomorsk မျိုးကလူနေအဆောက်အဦး3ထက်ဆောင်ကို drone ထိမှန်ပြီးတော့မီးလောင်ခဲ့တာရှိတယ်လို့ Odessa ဒေသအုပ်ချုပ်ရေးရုံးအဆောက်အဦးတစ်ခုလည်းမီးလောင်ခဲ့တယ်လို့သူကဆိုပါတယ်ဒီချိန်ထဲမှာပဲရုရှားကလည်းရုရှား-ယူကရိန်းနယ်စပ်တလျှောက်ဘယ်ဂိုရော့ဒေသကိုယူကရိန်းကပစ်ခတ်တဲ့ drone 14စင်းကိုသူတို့ဘက်ကနေလည်းပစ်ချဖျက်ဆီးခဲ့တဲ့အကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောပါတယ်။ drone 14စင်းကတော့ပင်လယ်နက်ထဲကျသွားတယ်လို့ပြောပါတယ်။ယူကရိန်းသမ္မတဗလန်ဒီမီယာဇလန်စကီကတော့ရုရှားရဲ့လေကြောင်းတိုက်ခတ်မှုတွေကိုကာကွယ်နိုင်ဖို့သူ့နိုင်ငံရဲ့လေကြောင်းရန်ကာကွယ်ရေးစနစ်ပို့ပြီးတော့ခိုင်မာအကောက်အောင်လုပ်ဖို့လိုအပ်နေတဲ့အကြောင်းဒီကနေ့ပြောပါတယ်ရှင်။
လာမယ့်မနိုမာလာမှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာသတင်းမှားတွေလှုံ့ဆော်မှုတွေနဲ့မဲဆန္ဒရှင်တွေရင်ဆိုင်ရနိုင်တယ်လို့အစင့်မြင့်ထောက်လှမ်းအရာရှိတွေကသတိပေးနေပါတယ်။ရွေးကောက်ပွဲရလဒ်ကိုလိုသလိုလုပ်နိုင်ဖို့နဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ပေါ်မယုံသင်္ကာဖြစ်အောင်ရည်ရွယ်ပြီးတော့အမေရိကန်ရဲ့ပြိုင်ဘက်တွေကလည်းဖန်တီးနိုင်တယ်လို့ပြောပါတယ်။သမ္မတအပြင်ယာနဲ့ချီတဲ့ပြည်내နဲ့ဒေသန္တရအုပ်ချုပ်ရေးအရာရှိတွေကိုလည်းရွေးကောက်ပွဲကျင်းပမယ့်နိုဝင်ဘာ5ရက်မတိုင်ခင်ရက်ပေါင်း29ရက်အလိုတနင်္လာနေ့ကအမေရိကန်အမျိုးသားထောက်လှမ်းရေးညွှန်ကြားမှုရုံးကစမ်းစစ်ချက်အစီရင်ခံစာထုတ်ပြန်ရမှာသတိပေးခဲ့တာပါ။ မဖော်လိုတဲ့အမေရိကန်ထောက်လိုင်းအကြီးအကဲအရာရှိတယောက်ကတော့ရွေးကောက်ပွဲနီးကပ်လာတာနဲ့အများစန့်ကျင်ဘက်တွေရဲ့လှုပ်ရှားမှုတွေအရှိန်မြင့်လာတာတွေ့ရတယ်လို့လည်းသတင်းတောက်တွေကပြောပါတယ်။လူမျိုးရေးနိုင်ငံရေးလှုပ်ရှားမှုတွေကိုပြစ်မှတ်ထားတဲ့လုပ်ရက်တွေလည်းတွေ့နေရတယ်လို့အမေရိကန်ထောက်လိုင်းအရာရှိတဦးကလည်းသတိပေးထားပါတယ်။ Hurricane Helen ကြောင့်ပျက်စီးဆုံးရှုံးမှုနဲ့ Hurricane Milton အားကောင်းလာတာနဲ့အမျှရွေးကောက်ပွဲရလဒ်ကိုပြတ်ပြားစေဖို့ရည်ရွယ်ပြီးတော့အမေရိကန်ကိုစန့်ကျင်နေတဲ့ပြည်ပကနေလှုံ့ဆော်မှုတွေကိုပိုလှုပ်လာနိုင်တယ်လို့လည်းထောက်လိုင်းအေဂျင်စီတွေကသတိပေးထားပါတယ်ရှင်။
ဒီကနေ့အင်္ဂါနေ့အစောပိုင်းအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်အနောက်ဘက်ကန်ယူရန်တခြားဟာရီကိန်းသတိပေးချက်ထုတ်ပြန်ထားပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကပဲဖလော်ရီဒါကိုဟဲလင်းမုန်တိုင်းဝင်ရောက်ခဲ့ပြီးတော့အခုအင်းအားပြင်အဆင့်5တက်မှတ်ထားတဲ့မီလ်တန်ဟာရီကိန်းမုန်တိုင်းဆက်ပြီးတော့ဝင်ဖို့ရှိတာပါ။လက်ရှိတနအီမိုင်160လောက်နှုန်းနဲ့တိုက်ခတ်နေတဲ့မုန်တိုင်းကမက္ကဆီကိုပင်လယ်ကွေးကနေတဆင့်ဗုဒ္ဓဘူးနေလောက်ဖလော်ရီဒါပြည်နယ်ကယ်ယူရန်တမ်ပါပင်လယ်အော်ဒေတာကုန်းတွင်းကိုဝင်ရောက်မယ်လို့ခန့်မှန်းပါတယ်။ကုန်းတွင်းမိုင်မရောက်ခင်မုန်တိုင်းအားပျော့သွားနိုင်တယ်လို့တော့မိုးလေဝသဌာနကခန့်မှန်းပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကဖလော်ရီဒါဘင်ဘန်ဒေတာကနေတဆင့်အမေရိကန်အရှေ့ဘက်ကယ်ယူရန်ပြည်နယ်တွေကိုဝင်တိုက်ခဲ့တဲ့ Helene မုန်တိုင်းကြောင့်သေဆုံးသူအနည်းဆုံး230လောက်ရှိခဲ့တာပါ။ဖလော်ရီဒါပြည်နယ်မှာ1980ခုနှစ်တုန်းကတိုက်ခတ်ခဲ့တဲ့ Ellen Hurricane မုန်တိုင်းကစံချိန်တင်၄တိုင်နှုန်းတနအီမိုင်190ရှိပါတယ်။လောလောဆယ်တော့ကြီးမားတဲ့ Hurricane Dan တိုက်ရိုက်မခံရတာရာစုနှစ်တစ်ခုလောက်ရှိပြီဖြစ်တဲ့တမ်ပါပင်လယ်အော်ဒေတာတဝိုက်ဒေတာခံတွေဘေးလွတ်ရာပြောင်းရွှေ့ကြဖို့အာဏာပိုင်တွေကအမိန့်ထုတ်ထားသလိုဖလော်ရီဒါပြည်နယ်အတွက်လိုအပ်တဲ့အကူအညီတွေပေးရသွားဖို့အရေးပေါ်ကြေညာချက်ကိုတမ်မရဂျိုးဘိုင်ဒန်လက်မှတ်ရေးထိုးညွှန်ကြားထားပါတယ်ရှင်
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ညလို့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အင်္ဂါညရဲ့ထိတ်တန့်ရောက်သတင်းလေးကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်မြန်မာရေးချမှတ်ထားတဲ့ဘုံသဘောတူညီချက်5ရက်ဟာအဖွဲ့ဝင်နိုင်ငံတစ်ခုရဲ့သဘောထားမဟုတ်ဘဲအာဆီယံအဖွဲ့ကြီးကလက်ခံထားတဲ့ဘုံသဘောတူညီချက်ဖြစ်တဲ့အတွက်လိုက်နာဆောင်ရွက်ဖို့လိုတဲ့အကြောင်းမလေးရှားနိုင်ငံသားရေးဝန်ကြီးမိုဟာမက်ဟာဆန်ကလောင်နိုင်ငံမှာကျင်းပနေတဲ့အာဆီယံဆွေးနွေးပွဲမှာသတင်းတောက်တွေကိုပြောလိုက်ပါတယ
် The takeaway is that we have to really approach everybody in Myanmar okay? in Myanmar also has to listen to ASEAN. They have to abide to the ASEAN Charter, yeah? Because it's part of ASEAN.
မြန်မာအရေးမှာတက်ဆိုင်ရာအားလုံးပါဝင်နိုင်အောင်ချင့်ကပ်လှုပ်ဆောင်ဖို့လိုသလိုအဖွဲ့ဝင်နိုင်ငံဖြစ်တဲ့မြန်မာနိုင်ငံအနေနဲ့အာဆီယံရဲ့ဘုံသဘောတူညီချက်5ရဲ့အပါအဝင်အာဆီယံရဲ့ Brainian စာတမ်းပါစီကံချက်တွေကိုလိုက်နာဖို့လိုတဲ့အကြောင်းမြန်မာနိုင်ငံရဲ့အချက်အကျဲနဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုအဆုံးသတ်ဖို့ပူးပေါင်းလှုပ်ဆောင်သွားကြဖို့မလေးရှားနိုင်ငံသားရေးဝန်ကြီးကပြောဆိုသွားတာပါ။အလှည့်ကျဥက္ကဋ္ဌလာအိုနိုင်ငံရဲ့တောင်းဆိုချက်အရလာမယ့်ဒီဇင်ဘာလထဲမှာမြန်မာအရေးအလို့သဘောဆွေးနွေးပွဲတစ်ခုကိုထိုင်းနိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပသွားမယ့်အကြောင်းအာဆီယံအတွင်းရေးမှူးချုပ်ခေါခင်ကလည်းပြောဆိုသွားပါတယ်။အာဆီယံနဲ့ကြလက်ရှိဥက္ကဋ္ဌအပါအဝင်အရင်နဲ့လာမယ့်အလှည့်ကျဥက္ကဋ္ဌ၃နိုင်ငံပါဝင်တဲ့အာဆီယံ Trigger Plus နဲ့တခြားနိုင်ငံတွေပါဝင်တဲ့အလို့သဘောဆွေးနွေးပွဲကျင်းပဖို့ကိုလည်းအဆိုပြုထားတာပါ။ဒီအစည်းအဝေးမှာ NUG အမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်ကိုဖိတ်ကြားဖို့ရှိမရှိကိုတော့အာဆီယံအတွင်းရေးမှူးချုပ်ကသတင်းတောက်တွေကိုတိတိကျကျဖိတ်ကြားမသွားပါဘူး။လာအိုနိုင်ငံမှာကျင်းပနေတဲ့အာဆီယံအစည်းအဝေးကိုတော့စစ်ကောင်စီက၃နှစ်အတွင်းပထမဆုံးအကြိမ်ကိုယ်စားလှယ်ဆီလွတ်ခဲ့ပါတယ်။ဒီလိုကိုယ်စားလှယ်ဆီလွတ်ခဲ့တဲ့အစည်းအဝေးကိုတော့အမျိုးသားညီညွတ်ရေးအစိုးရ NUG ကကန့်ကွက်ထားပါတယ်ရှင်။
အက်တိုဘာလ9ရက်နေ့ကကွယ်လွန်သွားတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒုဥက္ကဋ္ဌမန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ဟာအမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံနားလည်မှုနဲ့ပူးပေါင်းဆောင်ရွက်မှုတိုးမြင့်ရမှာအရေးပါတဲ့ကဏ္ဍကပါဝင်တဲ့သူတဦးဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနအရှေ့အာရှနဲ့ပစိဖိတ်ရေယာဉ်ဘူရိုကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်ဒေါက်တာဇော်မြင့်မောင်ကွယ်လွန်တဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့စိတ်ထိခိုက်ရတဲ့အကြောင်းဖော်ပြထားတဲ့ကြေညာချက်ကိုရန်ကုန်အမေရိကန်တယုံကပြန်လည်ဖော်ပြပါရယ်ဒေါက်တာဇော်မြင့်မောင်ကွယ်လွန်သွားတဲ့အတွက်အားလုံးပါဝင်နိုင်တဲ့အများကိုစားပြုဒီမိုကရေစီအတွက်တိုက်ပွဲဝင်နေကြတဲ့မြန်မာပြည်သူတွေရဲ့စွန့်လွတ်အနစ်နာခံမှုတွေကိုပြန်လည်အမှတ်ရစေတယ်လို့လည်းကြေညာချက်မှာဖော်ပြထားပါရယ် ဒီကနေ့မနက်ဒေါက်တာဇော်မြင့်မောင်ရဲ့ရုပ်အလောင်းကိုမန္တလေးကျွဲစေကန်နေကနေတောင်အင်းမြောက်အင်းတောက်တံကိုပို့ဆောင်ပြီးတော့မိသူကျူခဲ့ပြီးသူ့ကိုချစ်ခင်တဲ့မန္တလေးမျိုးကန်တွေနဲ့ NLD အဖွဲ့ဝင်တွေထောင်ထဲချီပြီးတော့လိုက်ပါပို့ဆောင်ခဲ့ကြပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဖြူတို့ကတော့မြန်မာနိုင်ငံရေးဖြစ်စဉ်မှာနိုင်ငံရေးခေါင်းဆောင်တွေလွတ်လပ်စွာပါဝင်ခွင့်ရဖို့လိုအပ်ကြောင်းဖော်ပြသလိုမတရားဖန်ဆီးထားသူတွေကိုချက်ချင်းလွှတ်ပေးဖို့အရသားတွေအပေါ်အကြမ်းဖက်မှုတွေရပ်ဆဲဖို့နဲ့အစုအဖွဲ့ဆောင်ပါဝင်တဲ့အပြုသဘောဆောင်တဲ့တွဲဆောင်ဆွေးနွေးမှုတွေလုပ်သွားဖို့မြန်မာစစ်ကောင်စီကိုတောင်းဆိုထားပါတယ်ရှင
်။မြန်မာနိုင်ငံမှာစစ်ကောင်စီကကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲဟာလက်ရှိအခြေအနေအရပြည်သူစံနာကိုထင်ဟနိုင်မှာမဟုတ်ကြောင်းအမေရိကန်အကြီးတန်းတန်တမန်တစ်ယောက်ကပြောလိုက်ပါတယ်။ရှင်းနေမှာကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲအပေါ်စိုးရိမ်မိကြောင်းလဲအရှိအာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံသားဝင်ကြီးဒန်နီယယ်ခရိုက်တန်ဘရင်က VOE ကိုဒီကနေ့ပဲပြောခဲ့တာပါ။စစ်ကောင်စီဟာအာဆီယံဘုံသဘောတူညီချက်ကိုအကောင့်ထဲမဖော်နိုင်သေးသလိုလုံခြုံစိတ်ချရတဲ့ရွေးကောက်ပွဲကျင်းပနိုင်မယ့်အခြေအနေမရှိတဲ့အတွက်ကြောင့်မြန်မာပြည်သူတွေရဲ့ဆန္ဒကိုကိုးစားပြုတဲ့ရွေးကောက်ပွဲဖြစ်မလာနိုင်ကြောင်းလည်းသူကပြောပါတယ်။လက်ရှိအခြေအနေမှာရွေးကောက်ပွဲကြောင့်အကြမ်းဖက်မှုတွေပိုများလာပြီးတော့ပြည်ပခါတွေတာရှည်အောင်ဖန်တီးရရောက်တယ်လို့လည်းသူကသတိပေးထားပါတယ်။စစ်ကောင်စီအနေနဲ့စစ်မှန်တဲ့ငြိမ်းချမ်းရေးနဲ့ယဉ်ကြားဆင်ရေးမတိုင်ခင်မှာရွေးကောက်ပွဲမပါတင်ဘူးလို့လည်းသူကထောက်ပြထားပါတယ်ရှင်။
2020အတွက်ယူမဗေဒဆိုင်ရာနိုဘယ်ဆုကို AI နည်းပညာအခြေခံဖော်ထုတ်သူပညာရှင်နှစ်ဦးကိုချီးမြှင့်လိုက်ပါတယ်။ကွန်ပျူတာသိပ္ပံပညာရပ်ဆိုင်ရာ machine learning နဲ့ပတ်သက်တဲ့ရှာဖွေတွေးရှိမှုတွေနဲ့ထိုးထွင်းတီထွင်မှုတွေအတွက်အမေရိကန်ပြည်ထောင်စုနဲ့ကနေဒါကယူမဗေဒပညာရှင် John Hopfield နဲ့ Jeffrey Hinton တို့ကို2ဦးကိုပူးတွဲချီးမြှင့်လိုက်တာပါ။
To award the 2024 Nobel Prize in Physics to John Hopfield, Princeton University, USA, and Jeffrey Hinton, University of Toronto, Canada.
အယုံကြောအတူကွန်ရက်တွေကိုအသုံးပြုပြီးတော့ဉာဏ်ရည်အတူအသုံးပြုဆက်တွေကသင်ယူနိုင်မဲ့အခြေခံဖန်တီးမှုဆိုင်ရာရှာဖွေတွေ့ရှိမှုနဲ့တီထွင်မှုတွေအတွက်2024ခုနှစ်အတွက်ယူဘဗေဒဆိုင်ရာနိုဘယ်ဆုကိုအမေရိကန်ပြည်ထောင်စု New Jersey ပြည်နယ် Princeton တက္ကသိုလ်ကယူဘဗေဒပညာရှင် John Hopfield နဲ့ကနေဒါနိုင်ငံ Toronto တက္ကသိုလ်က Jeffrey Hinton တို့ကိုဆုရွေးချယ်ပေးရခဲ့တာဖြစ်တဲ့အကြောင်းတောင်းဝင် Sweden သိပ္ပံ Academy အထွေထွေအတွင်ရင်းမှု HansElly Green ကကြီးညာသွားပါတယ်သူတို့ရဲ့တွေးရှိချက်တွေနဲ့တီထွင်မှုကများပြားလာတဲ့ data အချက်အလက်တွေကိုစီမံခန့်ခွဲဖို့နဲ့ခွဲခြားစိတ်ဖြာဖို့အပအဝင်အရေးကြီးတဲ့သုတေသနလုပ်ငန်းတွေအတွက်ကြီးမားတဲ့အထောက်အကူဖြစ်စေတယ်လို့စုရွေးချယ်ရေးအဖွဲ့ကပြောပါတယ်ရှင်နောက်ဆုံးရသတင်းတွေကိုမက်ခီလီနဲ့အတူကျွန်မအလီမာတို့ကပြောပြပေးခဲ့ကြတာပါအခုဆက်ပြီးတော့ရန်ကုန်ကနောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ဒီကနေ့စတင်ဖွင့်လှစ်တဲ့အာဆီယံထိပ်သီးအစည်းအဝေးပွဲသတင်းကိုစပြောပြပေးကြပါတယ်လာအိုနိုင်ငံဗီယက်နမ်မှာဒီကနေ့စတင်ဖွင့်လှစ်တဲ့အာဆီယံထိပ်သီးအစည်းအဝေးမှာဒေသရင်းနိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုနိုင်ငံသားဝင်ကြီးတွေစတင်ဆွေးနွေးခဲ့ကြပါတယ်စီအရာကြော်လွန်လာတဲ့လုံခြုံရေးဆိုင်ရာခြေချမှုတွေကိုအာဆီယံအနေနဲ့ရင်ဆိုင်နေရကြောင်းလာအိုနိုင်ငံသားရဲ့ဝန်ကြီးကပြောကြားခဲ့ပါတယ်။မြန်မာဘက်ကတော့စစ်ကောင်စီရဲ့နိုင်ငံသားရေးဌာနကအမြဲတမ်းအတွင်းဝန်ဦးအောင်ကျော်မိုးတက်ရောက်ခဲ့ပါတယ်။ VN ချန်ကနေမိုင်းအင်ဂျင်နိုင်ကတိုက်ရိုက်သတင်းပေးပို့ထားပါတယ်ရှင်
။မင်္ဂလာပါ။စစ်ကောင်စီကတော့သူတို့ရဲ့ကိုယ်စားလှယ်ဖြင့်နိုင်ငံသားရေးဌာနကအမြဲတမ်းအတွင်းဝန်ဦးအောင်ကျော်မိုးကိုဆေးလွတ်ခဲ့ပါတယ်။ဒါဟာဆိုလို့ရှိရင်ဒီဆီယနာတိမ့်ပြီးရဲ့နောက်ပိုင်းမှာအာဆီယံဘက်ကနေပြီးတော့မြန်မာစစ်ကောင်းဆောင်တွေကိုဒီအာဆီယံထိပ်သီးဆွေးနွေးပွဲတွေမှာတက်ရောက်ခြင်းမပြုဖို့ပေါ့နော်သူတို့ဟိုပိတ်ပင်ထားတယ်အဲ့အတွက်လည်းဒီစစ်ကောင်းစီဘက်ကနေပြီးတော့သူတို့ကပြန်ပြီးတော့သူတို့ရဲ့ကိုယ်စားလှယ်တွေကိုဆေးလွတ်ခဲ့ခြင်းမရှိခဲ့ဘူးပေါ့နော်အခုဒီ3နှစ်ကျော်ကြာလာပြီးအချိန်ကြာမှာစစ်ကောင်းစီကသူတို့ရဲ့အရက်ဖက်ဒီကိုယ်စားလှယ်ကိုပေါ့လေအာဆီယံထိပ်သီးစည်းဝေးကိုပထမဆုံးချိန်ဆေလွတ်တယ်လို့ပြောရမှာပါဆိုတော့ဒီအာဆီယံထိပ်သီးဆွေးနွေးပွဲမှာဒီအားလုံးပေါ့နော်ခံမှန်းထားတဲ့အတိုင်းပါပဲဒီမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ဒီပဋိပက္ခကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီအခုအာဆီယံနိုင်ငံသားရေးဝန်ကြီးတွေကလည်းအကြိမ်နဲ့ဆွေးနွေးခဲ့ကြတယ်အထူးသဖြင့်သူတို့ဒီအာဆီယံက အလုံးသဘောတူတယ်ပေါ့နော်မြန်မာဒီစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်သဘောတူထားတဲ့ဒီအာဆီယံဘုံသဘောတူညီချက်9ရက်နဲ့ပတ်သက်ပြီးတော့သူတို့တွေအကြိမ်နဲ့ဆွေးနွေးကြတယ်အဲ့တော့ဒီအဓိကတော့မြန်မာနိုင်ငံမှာဒီအကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ဖို့ဆိုတဲ့ကိစ္စရက်ကအခုချိန်ထိမဖြစ်သေးတဲ့အတွက်မှာသူတို့နီလန်းနေပေါ့နော်အမျိုးမျိုးရှာဖွေပြီးတော့ဒီဟာဆွေးနွေးနေကြတာကိုဆွေးနွေးခဲ့ကြတာကိုတွေ့ရတယ်ဒီမလေးရှားနိုင်ငံသားရေးဝန်ကြီးကပြောဆိုချက်အရာဆိုလို့ရှိရင်ဒီလာအိုစ်နိုင်ငံသားရေးဝန်ကြီးအဆိုပြုထားတဲ့အဲ့ဒီမြန်မာအရေးနဲ့ပတ်သက်တဲ့အစည်းအဝေးတစ်ခုကိုသူတို့ထိုင်းနိုင်ငံမှာဒီဇင်ဘာလမှာပြုလုပ်ဖို့သူတို့ဆွေးနွေးကြတာတွေ့ရပါတယ
် Excellencies colleagues at the outset I would like to welcome all ASEAN foreign ministers
ဒါပြင်ဒေတာရင်းတုံတုံဆိုင်ရာဆင်ခုံးအနေနဲ့ပတ်သက်လို့လာအိုနိုင်ငံသားဝန်ကြီးဆလွန်ဆိုင်ကမစကအခုလိုသူ့ရဲ့မိန့်ခွန်းမှာတော့ထည့်သွင်းပြောကြားသွားပါတယ
် Our world today is facing a range of security related issues including traditional and non-traditional threats
ဒီကနေ့ကမ္ဘာမှာစီးရီးအရချင်းချောက်မှုတွေအပြင်စီးရီးထက်ကျော်လွန်ပြီးချင်းချောက်နေတဲ့ကိစ္စရပ်တွေစတဲ့လွန်ကြိုရေးဆိုင်ရာပြဿနာများအပြားကိုရင်ဆိုင်နေရတာပါအလင်းမြန်ပြောင်းလဲနေတဲ့ပထဝီနိုင်ငံရေးနဲ့စီးပွားရေးအခြေအနေတွေပြည်ပခန့်တွေတိုးလာမှုဓာတ်သီးဥပ္ပောင်းလဲမှုသဘာဝဘေးအန္တရာယ်စိုက်ဘာလွန်ကြိုရေးဆိုင်ရာချင်းချောက်မှုတွေအကြမ်းဖက်ဝါဒနဲ့အွန်လိုင်းလေလံမှုပါဝင်နိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေဟာဒေသတွင်းငြိမ်းချမ်းရေးလွန်ကြိုရေးနဲ့ဒီငြိမ်းရေးတို့ကိုစိုးစိုးဝါးဝါးချင်းချောက်နေပြီးတော့ပြည်သူတွေရဲ့စားရုံနေရေးကိုတိုက်ရိုက်ထိခိုက်စေပါတယ်
အခုဆိုလို့ရှိရင်အာဆီယံထိပ်သီးဆွေးနွေးပွဲကိုစတင်နေပြီဒီနိုင်ငံသားရေးဝန်ကြီးတွေအစည်းအဝေးကိုဒီကနေ့စတယ်မနေ့ပြန်မှာတော့ဒီအာဆီယံထိပ်သီးခေါင်းဆောင်တွေရဲ့အစည်းအဝေးကိုပြုလုပ်မှာဖြစ်ပါတယ်အဲ့ဒါပြီးတာနဲ့တစ်ဆက်တည်းမှာဒီအာဆီယံရဲ့မိတ်ဖက်ကမ္ဘာအင်အားကြီးနိုင်ငံတွေဖြစ်တဲ့တရုတ်အမေရိကန်ကနေဒါအော်စတြေးလျဂျပန်တောင်ကိုရီးယားစတဲ့ဒီအိန္ဒိယလည်းအပါအဝင်ပေါ့နော်စတဲ့ဒီအင်အားကြီးနိုင်ငံတွေနဲ့ဒီအာဆီယံခေါင်းဆောင်တွေကတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်ကျွန်မအင်ဂျင်နိုင်ပါ VN ကျန်းကနေပြီးတော့သတင်းပေးပို့နေပါတယ်ရှင်
လောင်နိုင်ငံဗီယက်ကျမ်းမှာဒီကနေ့စတင်ဖွင့်လှစ်တဲ့အာဆီယံထိပ်သီးအစည်းအဝေးကနေပြီးတော့မတ်လင်ချင်းနိုင်ငံတင်ပြပို့ခဲ့တာပါအခုတော့ရခိုင်ပြည်နယ်တောင်ပိုင်းမှာတော့စစ်ကောင်စီနဲ့အာရခတ.အေးအဖွဲ့ကြားကတိုက်ပွဲနောက်ဆုံးရအခြေအနေကိုပြောပြပေးကြပါတယ်ရခိုင်ပြည်နယ်တောင်ပိုင်းတောင်ကုန်းမြို့နယ်မှာမနေ့ကစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုကြောင့်ဒေသခံ15ဦးထပ်မံသေဆုံးခဲ့ရပြီးတော့အများအပြားဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါရယ်ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အရခတ်တော် AA အဖွဲ့ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတာနဲ့အများအယက်သားသေဆုံးမှုသတင်းတွေလည်းနေ့စဉ်လှလှထွက်ပေါ်နေတာပါရခိုင်ပြည်နယ်စစ်ရေးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးပါရှင်
ရခိုင်ပြည်နယ်တောင်ပိုင်းတောင်ကုန်းမြို့နယ်ကတန်းလွဲရွာမှာကျေးရွာကိုမင်းညတကောင်အချိန်လောက်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်တာခံခဲ့ရပြီးဒေသခံတွေအများအပြားတေကြေထိခိုက်ခဲ့ရတယ်လို့ရခိုင်စစ်ရေးလေးလာစောင့်ကြည့်သူတူကပြောပါတယ
်။မင်းညကပေါ့နော်။မင်းညကနေပြီးရင်ဒီတောင်ကုန်းမြို့နယ်တန်းလွဲစံပြကျေးရွာကြီးကိုညီ7နာရီကျော်7နာရီနေနေလောက်မှာအဲ့စစ်ကောင်စီဘက်ကဂျက်ဖိုက်တာနဲ့နေပြီးလာပြီးပုံကျေးတာ။ပုံကျေးတော့ရှေရှင်းအဲ့ကြတဲ့နေရာမှာပွေရှင်ပြီးကစင်ငါရောက်စင်ငါရောက်တော့တည်တော့တယ်နောက်ထပ်30ဝန်းကျင်လောက်တော့ရဲ့ဒဏ်ရာရှိတော့တယ်အဓိကအဲ့30ဝန်းကျင်ဒဏ်ရာရှိတဲ့အခြေကဒဏ်ရာပြတ်ဆန်တဲ့လူက6ယောက်ရှိတယ
်လက်ရှိဘုံချက်ခံရတဲ့တန်းလွဲရွာမှာကြီးွာကိုပြီးခဲ့တဲ့စက်တင်ဘာလ24ရက်နေ့ကလည်းစစ်ကောင်စီလေကြောင်းကဘုံချက်ခဲ့တာကြောင့်ဒေသခံ9ဦးသေဆုံးပြီးတော့4ဦးဒဏ်ရာရရှိခဲ့မှုပါတယ်ဒီအပိုင်းအတွင်းမှာပဲတောင်ကုန်းမြို့နယ်ကကင်းတောင်ကျေးရွာကိုစစ်ကောင်စီလေကြောင်းကနေပုံကျဲခဲ့တာကြောင့်အရက်သား၄ဦးသေဆုံးပြီးတော့၈ဦးထပ်မံတန်ရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တောင်ကုန်းမြို့နယ်မှာစစ်ကောင်စီနဲ့အာရခတက်တော်အေအေကြားရင်းဆိုင်တိုက်ပွဲဖြစ်ပွားတာမရှိပေမဲ့အေအေတပ်ဖွဲ့ကဝန်းရံပိတ်ဆို့ထားပြီးစစ်ကောင်စီကလည်းအနီးအနားကျေးရွာတွေကိုလေကြောင်းကတိုက်ခိုက်နေတယ်လို့ဒေသခံစီစောင့်ကြည့်သူကပြောပါတယ်။
တောင်ကုန်းကတော့ဘလို့ခဏခဏဘုံလာကြည့်လို့ဆိုလို့အဲ့တောင်ကုန်းစကားဆိုင်ရဟိုပါနော်သူဟာပတ်မပေါ့ငါကနေပြီးရင်သူတို့နေပြီးရင်အဲ့လက်အောက်ခံတရန်တွေပါဝင်တောင်ကုန်းသမျိုးနေလုံးဝရှိတဲ့ဒီစကားစတက်စခန်းတွေကိုအေကနေပြီးရင်ထိုးဆိုင်ဆိုင်တိုက်ခိုက်ဖို့အတွက်အကုန်လုံးကိုဝိုင်းရပိုက်ဆိုးထားအတွက်သူတို့ကနေပြီးရင်ဒီအေရအလုံးဝရနဲ့သူတို့တက်စခန်းတွေကိုဝင်ပြီးထိုးစိတ်မဆန်နိုင်အောင်တဲ့ဘေးမှာရှိတဲ့ကြဲလဲရွာတွေကိုအေရှိတဲ့အထံနဲ့သူတို့ကနေပြီးကောက်ချက်ရှာပြီးဒီလိုပြည်သူလူထုတွေကိုအလန်းရအောင်အေတက်ဖွဲ့ဝင်တွေရှိနေဖြစ်အောင်ဆိုတော့ဒီချက်တွေနဲ့အများအားဖြင့်လ ေကြောင်းမှနေပြီးဖုန်းကျင်းနေတာဖြစ်တယ်သူတို့က
ရခိုင်ပြည်နယ်မှာအေဖွဲ့နဲ့တိုက်ပွဲတွေအတွင်းနေမြေအများပြားလက်လွတ်ဆုံးရှုံးထားတဲ့စစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေတိုးမြင့်လာနေတာပါမနေ့ကလည်းမောင်တော်မြို့နယ်တောင်ပိုင်းခေမြန်ကျေးရွာကိုစစ်ကောင်စီလေကြောင်းကဘုံကျဲခဲ့တာကြောင့်အရဲသား2ယောက်သေဆုံးပြီး3ယောက်ဒဏ်ရာရရှိခဲ့ပါတယ်လက်ရှိမှာတော့ရခိုင်ပြည်နယ်ကကွာမောင်တော်နဲ့အမ်းမြို့နယ်တွေကိုအာရခတပ်တော်အေဘက်ကထိုးစစ်ဆင်တိုက်ခတ်နေတာကြောင့်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာပါအနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့နယ်ကစစ်ကောင်စီရဲ့မဲတောင်ဗျူဟာကုန်းနဲ့အနီးအနားကတက်စကန်အားလုံးကိုမနေ့ကညနေပိုင်းကအာရခတပ်တော်အေဘက်ကတင်ပိုက်လိုက်ပြီးလက်နက်ခဲယံအမြောက်များတင်စီရမိခဲ့တယ်လို့အေအေဘက်ကထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်ကစစ်ရေးပဋိပက္ခတွေနောက်ဆုံးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးခင်ဗျာ
စီကောင်စီရဲ့လေကြောင်းတိုက်ခတ်မှုကြောင့်ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်မှာအရသာ15ဦးသေဆုံးခဲ့ရပြီးတော့အများအပြားဒဏ်ရာရခဲ့တဲ့တဲ့ရင်ကိုစံကျော်ကပြောပြပေးခဲ့တာပါ။တဆက်တည်းပါပဲကချင်ပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်ကြရမှာပါ။ကချင်ပြည်နယ်ဖားကတ်မြို့နယ်စိုင်းတောင်မှာရှိတဲ့ဟိုတယ်တစ်ခုမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့တွေနဲ့တလားလောက်ကြာတိုက်ပွဲဖြစ်ခဲ့ပြီးတော့အခုနောက်ဆုံးကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်လိုက်တဲ့အကြောင်းဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်ဖွဲ့တွေအထူးကဲ့အကြအဆုံနဲ့ဖမ်းဆီးခံရသူတွေရှိတယ်လို့လည်းသတင်းတွေထွက်နေပေမဲ့ KIA ကတော့အသေးစိတ်မသိရသေးတဲ့အကြောင်းပြောပါရယ်။ကချင်ပြည်နယ်ကကြောက်စိမ့်ထွက်ရဖားကန်ဒေတာရဲ့စီရေးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစီသူကပြောပြပေးပါရှင
်။ဖားကန်မြို့နယ်စိုင်းတောင်ကလက်ကီမန်ဟိုတယ်မှာစစ်ကောင်စီနဲ့ KIA ပူးပေါင်းတပ်တွေဟာစက်တင်ဘာလ9ရက်နေ့ကလေးကတိုက်ပွဲစတင်ခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်အတွင်းကတိုက်ပွဲတွေခိတ္တငြိမ်သက်နေခဲ့ပေမဲ့ဒီလ6ရက်နေ့မှာတိုက်ပွဲတွေပြန်လည်ပြင်းထန်လာပြီးတော့ဒီကနေ့မှာတော့ KIA နဲ့ပူးပေါင်းတပ်တွေကအပိသက်သိမ်းယူလိုက်ပြီးစစ်ကောင်စီတပ်ဖွဲ့ဝင်အထူးကအကြဆုံးရှိခဲ့ကြောင်းဒေသခံတယောက်က VOA ကိုပြောပါရယ
်ဒီမနေ့ပိုင်းမှာဆိုင်တော်ကလည်းကြီးမားဟိုတယ်ကိုဒီ KIA KPD ရဲ့ပူးပေါင်းအဖွဲ့ကအပိသက်သိမ်းလိုက်ပြီးပေါ့နော်20ကျော်အဲတေး20ကျော်နဲ့အရှင်မီပေါ့နော်မာစစ်ကောင်စီရာအယောက်9တော်တော်တက်ဆွဲထားတာပေါ့အဲဆိုင်တော်ကဒီဟိုတယ်ဝင်ထားအယောက်9ယောက်တစ်စခန်းထမ်းထားတော့စစ်ကောင်စီတိုက်ရိုက်ချက်နေတော့ပြန်အဲအဲ့ဒီမှာဟိုတယ်ဘေးကကီတီကြီးကဘန်ကာလိုဖြစ်နေပေါ့အဲ့ဒီတိုက်ပွဲကစက်တင်ဘာ9ရက်နေ့ကစတလားနဲ့တည့်ရက်အချိန်ကပြီးတော့တင်းလိုက်ပေါ့တော့ဆိုအဲ့လက်ကီမှာဟိုတယ်မီးလောင်နေပြီပေါ့နော
်တလားကျော်ကြာမြင့်တဲ့ဒီတိုက်ပွဲအတွင်းလက်နက်ကြီးထိတာလေကြောင်းကတိုက်ခိုက်တာတွေကြောင်းအရက်သား90ခန့်သေဆုံးရတယ်လို့ဒဏ်ရာရသူလည်းများပြားကြောင်းနေအိမ်400ခန့်မီးလောင်ပျက်စီးခဲ့ကြောင်းပြောပါတယ်လောလောဆယ်တိုက်ပွဲဖြစ်ပွားရာဆိုင်းတောင်ဝင်းကျင်ကဒေသခံတွေနဲ့ဖားကန့်မြို့ပေါ်ကပြည်သူတွေတောင်းနဲ့ချီတင်းရှောင်နေရပါတယ်ကဲတန်ကြားရေးတာဝန်ခံဘုံမကြီးနော်ဘူးကတော့ဆိုင်းတောင်တိုက်ပွဲနဲ့ပတ်သက်ပြီးအခုလိုပြောပါရယ်
။ဟာကန်ဆိုင်းတောင်လက်ကီလန်ခိုဒီရဲ့ခြေနေတော့မနေ့ကညကလေးကနဲ့ပြန်မမဝန်တိုက်တယ်။အဲဒီမနေ့မိုးလင်းတဲ့အချိန်မှာကတော့သူစကစတည်းလည်းတော့ထွက်လာပြန်မပြန်မတိုက်ပွဲတွေဖြစ်တယ်။ဆိုတော့အခုနောက်ဆုံးကတော့နေမီရှင်းလေးကြီးတွေလူငယ်တွေလို့တော့ပြောတယ်။ဒါပေမဲ့အသေးစိတ်ကတော့မရသေးပါဘူး။
ဒီအပိုင်းတွင်ကချင်ပြည်နယ်ချီပွေဘက်မှာစည်ရည်တက်မှမှုတွေဆက်ရှိနေတယ်လို့မိုးမောက်ဗမော်ဘက်မှာလည်းတိုက်ပွဲဖြစ်ပွားတာတွေဆက်ရှိနေတယ်လို့ပြောပါတယ်
။ဟိုချီပွေဘက်မှာလည်းအဲစစ်ကြောင်းတွေကတော့ရှိတယ်။ပြီးမှတဲ့နေထားလို့ပြောမှာပေါ့အဲ့ဘက်မှာလည်းတိုက်ပွဲကတော့အဲမချရသေးပါဘူး။နောက်မိုးမောက်ဗမော်ဘက်ကလည်းတိုက်ပွဲတော့ဆက်ရှိနေတယ်။ဒါပေမဲ့အဲမနေ့ကနဲ့ဒီနေ့ခုဒီချိန်ကတော့ဒရင်ထုတ်တွေကတော့မတက်ဘူး
။ဒီကနေ့မနက်ပိုင်းမှာပဲစကိုင်းတိုင်းပင်လယ်ဘူးမြို့ကို KIA နဲ့ PDF ပူးပေါင်းတပ်တွေကထပ်မံတိမ့်ပိုက်လိုက်ကြောင်းသတင်းတွေထွက်ပေါ်နေပါတယ်။ဘုံမကြီးနော်ဘူးကတော့အဲ့ဒီဒေတာဟာမြို့သားညီညီအစိုးရ NUG ရဲ့စစ်ဒေတာဖြစ်နေတာကြောင်း KIA ပြန်ကြားရေးဌာနကိုသတင်းပေးပို့တာမရှိကြောင်းပြောပါတယ
်။လူမှုကွန်ရက်မှာတော့အဲ့လိုတော့တွေ့ရတယ်။ကျွန်တော်တို့KO သတင်းဌာနအနေနဲ့တော့ confirm လုပ်ပေးနိုင်တဲ့ဟာတော့မရှိဘူး။ဘာကြောင့်လဲဆိုတော့အသက်ကတော့ NUG ရဲ့စစ်ဒေတာဖြစ်နေတာ။ကျွန်တော်တို့ဆီမှာသတင်းပေးဖို့အဲ့ဒင်းကွန်ရက်တီကျွန်တော်တို့ဆီမှာမရှိဘူးကျွန်တော်တို့အထူးဆက်တွေမှရမှာပါ
ပင်လယ်ဘူးတိုက်ပွဲကတော့ဩဂုတ်လလယ်ပိုင်းကစတင်ဖြစ်ပွားနေတာဖြစ်ပြီးတော့အခုဆိုရင်နှစ်လနီးပါးကြာမြင့်နေပြီဖြစ်ပါတယ်စကိုင်းတိုင်းအထက်ပိုင်းဒေသတွေမှာဖုန်းလိုင်းတွေဖြတ်တောက်ထားတာကြောင့်ပင်လယ်ဘူးမြို့သိမ်းတဲ့တဲ့ရင်ကိုတိကျအတီမပြုတ်နိုင်သေးပါဘူးလက်ရှိကချင်ပြည်နယ်နဲ့စကိုင်းတိုင်းပင်လယ်ဘူးတိုက်ပွဲတဲ့ရင်ကိုတော့စစ်ကောင်စီဘက်ကတဲ့ရင်ထုတ်ပြန်ထားတာမရှိသေးပါဘူးခင်ဗျာ
ဖားကတ်မြို့နယ်ဘက်ကစိုင်းတောင်လက်ကီမန်ဟိုတယ်ကို KIA နဲ့ပူးပေါင်းတပ်တွေကသိမ်းပိုက်လိုက်တဲ့အကြောင်းကိုကိုစီသူကပြောပြပေးခဲ့တာပါအခုတခါတော့မန္တလေးတိုင်းဝန်ကြီးချုပ်ဟောင်းဒေါက်တာဇော်မြင့်မောင်ရဲ့ဇာပနာအခမ်းအနားအကြောင်းပါထောင်တွင်းကန်ဆာယောဂအပြင်းအထန်ခံစားခဲ့ရပြီးတဲ့နောက်ကွယ်လွန်သွားခဲ့တဲ့မန္တလေးတိုင်းဝန်ကြီးချုပ်ဟောင်းဒေါက်တာဇော်မြင့်မောင်ရဲ့ဇာပနာကိုဒီကနေ့မန္တလေးမှာကျင်းပပြုစီခဲ့ပါတယ် Sabana go Mandalima Sisigaga Jimbake Biro Amyota Democracy Apwezo NLD Party Ye Dudia Ogata de Ule Pite Doctor Zomye Mauye Swan Sang Gemurigule Amyaga Driani Zabare Digne Sabana Kanane Patalu Yanguga Dri Bibu Taro Chikamio Masumung up your pibasha.
NLD Myoda Democracy Pwezo Ye Dudia Ukrale Pi Mandali Time Winji Jo Hong Doctor Zomye Mauye Sabana Kanago Abdobala Shiani Digne Menesena Ilamaro သူရဲ့နေအိမ်ကနေတောင်အင်းမြောင်အင်းတုတ်တန်းကိုမြို့ကန်အများပြလိုက်လံပို့ဆောင်ခဲ့ကြပါတယ်။နာရီရင်နှင်းရဲ့အနောက်ဘက်မှာမော်တော်ကားတွေဆိုင်ကယ်တွေတုံးမင်းနေတဲ့လူအများအများလိုက်ပါပို့ဆောင်ကြတယ်လို့လမ်းခူးလက်ကနေပြီးတော့မှစောင့်ကြည့်ပြီးတော့ကားတော်ဝပြည့်တဲ့သူတွေလည်းတော်တော်ကိုများပါတယ်လို့မန္တလေးဒေသခံတအူးကဗီအိုကိုပြောပြပါတယ်။
ညရောများပါတယ်ကျွန်တော်တို့ကတော့အဲ့ဒီလက်ရခံထိတ်ကနေစောင့်ပို့လိုက်တာမှာကျွန်တော်တို့ဟိုအတွင်းထဲတော့ဝင်လို့မရအောင်เนาะမြို့ကနေကတော့များတယ်ဟုတ်တယ်ဟုတ်တယ်ရှင်ကျွန်တော်တို့မြို့ကအရန်တိုးတက်လာတယ်ဆရာရဲတို့လက်ထက်ဒေါက်တာဆောင်မြင့်မောင်ရဲ့စာပနာကိုလိုက်ပါပို့ဆောင်သူအင်အားကတော်တော်များခဲ့တဲ့အခြေအနေကိုလည်းမန္တလေးဒေသခံနောက်တူဦးကအခုလိုပြောပြပါတယ်
ရင်းနှီးကမထင်မလောက်များလုံးတော့ကျွန်တော်ရန်ကုန်မှာလေးအမြန်လာဟောင်းတဲ့ထုံးမှုလမ်းခွဲကနေတစ်ဆင့်တောင်းရဲမြောင်ရွယ်နဲ့နေရာကြတော့မိသားစုရရဲ့နာရေးကားလက်လူပန်းကိုယ်တွေကျင်တဲ့ကားအပြင်မိသားစုကားတချို့ဒါဝင်းဝင်းမြို့ကျင်တဲ့ကားတွေကိုဝင်းဝင်းမရဟိုတားလိုက်တယ်ပေါ့ဒါပြီးလူတွေကတော့ချီရင်ရှောက်ဝင်လို့ပဲဒါနဲ့အဲ့ဒီနေရာကနေတောင်းရဲမြောင်ရွယ်တုတ်တံရောက်တဲ့နေရာရောက် ရှိလိုက်ဘူးကိုယ်ပဲထိတ်မှာပဲပြိတ်သွားတော့တော်တော်များများအဲ့မှာကျန်နေကြတော့ဒီစုတ်တန်နဲ့ဝင်းထဲမှာတော့လေဖက်ကျင်းတော့တော့ရောက်တယ်ပေါ့နော်အဲ့တော့မိုးလေးတော့တွေ့ရပါတယ်ဗျ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာဖမ်းဆီးခံလိုက်ရတဲ့မန္တလေးတိုင်းဝန်ကြီးချုပ်အပေါ်မှာချစ်ခင်လေးစားကြတဲ့သူတွေများပြားကြသလိုမန္တလေးမြို့ကန်တွေကလည်းသူတို့ရဲ့ဝန်ကြီးချုပ်ဟောင်းရဲ့ဇာပနာကိုလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့ကြားကနေလိုက်လံပို့ဆောင်ခဲ့ကြတာဖြစ်ပါတယ
်။လိုက်ပို့တဲ့လူကတော့မထင်မှတ်လောက်အောင်ကိုများလွန်းနေတစ်ဖက်မှာတောင်းဝန်ရှိတဲ့လုံခြုံရေးအားတွေကလည်းတော်တော်များတယ်ပုံစံအမျိုးမျိုးနဲ့ပေါ့နော်အဲ့လိုပဲလိုက်ပို့တဲ့လူတွေကလည်းဆရာကိုချစ်တဲ့လူတွေခင်တဲ့လူတွေမြို့အပေါ်မှာတာဝန်ကြီးခဲ့တဲ့အလျောက်ဒီပေါ်မှာတုံ့ပြန်တဲ့အနေနဲ့ပေါ့နော်သူ့ကိုချစ်ခဲ့တဲ့လူတွေအများကြီးတွေ့ရတယ
်စစ်တပ်အာဏာသိမ်းပြီးတော့ဖမ်းဆီးခံလိုက်ရတဲ့ဒေါက်တာဇော်မြင့်မောင်ကိုတဘာဝဘေးရနေရဆိုင်ရာစီမံခန့်ခွဲမှုဥပဒေချိုးဖောက်မှုအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုရွေးကောက်ပွဲမှာမလျော်ဩဇာသုံးမဲမတမာမှုအဂရီလိုက်စားမှုအပါအဝင်စွဲချက်အမြောက်များနဲ့စစ်ကောင်စီကအရေးယူခဲ့ပြီးတဲ့နောက်မှာသူ့ကိုထောင်နဲ့22နှစ်ချမှတ်ခဲ့တာပါမန္တလေးတိုင်းဝန်ကြီးချုပ်ဟောင်းဒေါက်တာဇော်မြင့်မောင်ရဲ့ဇာပနာကို NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တချို့လည်းလိုက်ပါပို့ဆောင်ခဲ့တယ်လို့နိုင်ငံတကာတန်ရုံအသီးသီးကလည်းလွမ်းသူပန်းခွေချပြီးတော့ပေးပို့ခဲ့ကြပါတယ်မြန်မာနိုင်ငံဆိုင်ရာ EU ဥရောပသမ္မတရုံးကတော့ဒေါက်တာဇော်မြင့်မောင်ရဲ့မိသားစုဝင်တွေမိတ်ဆွေတွေနဲ့ထပ်တူဝင်းနေကြေကွဲရပါကြောင်းသတင်းထုတ်ပြန်ပါတယ်အာနာသိမ့်ပြီးတော့ဆီယာနာပိုင်းနေရဲ့မမှန်ကန်တဲ့နိုင်ငံရေးဆွဲချက်တွေနဲ့ထပ်ပြီးဖန်ဆီးခံရပြီးတော့နှစ်ပေါင်းများစွာလုံလောက်တဲ့စေကူတာမှုမရတဲ့အပြင်မကွဲလွန်ခင်နိုင်ပိုင်းအလိုမှာမစစ်အစိုးရဘက်ကလူငိမ့်တက်တာခွင့်ပေးရခဲ့တာကတော့စစ်မှန်တဲ့တနာကျင်တာမှုမဟုတ်ပါဘူးဆိုတာကိုထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်။ဒေါက်တာဇော်မြင့်မောင်ကွဲလွန်တဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့စိတ်ထိခိုက်ရပါကြောင်းဖော်ပြထားတဲ့ကြေညာချက်ကိုလည်းရန်ကုန်အမေရိကန်တပ်ရုံးကသတင်းထုတ်ပြန်ထားပါတယ်။ဒေါက်တာဇော်မြင့်မောင်ကွယ်လွန်သွားခဲ့တဲ့အတွက်အားလုံးပါဝင်နိုင်တဲ့အများကိုကိုစားပြုနိုင်တဲ့ဒီမိုကရေစီအတွက်တိုက်ပွဲဝင်နေကြတဲ့မြန်မာပြည်သူတွေရဲ့စွန့်လွတ်အနွတ်နာခံမှုတွေကိုသတိရစေပါတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
ဒေါက်တာဇော်မြင့်မောင်ရဲ့ဇာပနာအခမ်းအနားကိုမန္တလေးမှာကျင်းပပြီးစီးခဲ့တဲ့တဲ့မဆုမုံကပြောပြပေးခဲ့တာပါ။အင်္ဂါညအတွက်နောက်ဆုံးရသတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။မကြခင်ထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။
View American တန်ရဲ့ရုပ်တံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါရယ်။ Radio အစီအစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံ line နဲ့ကျွန်တော်တို့ View မြန်မာပိုင်း Internet ဆာမျက်နှာ၊နောက်တော့လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook ဆာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါရယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ View Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါရယ်။နေ့စဉ် view မြန်မာညချမ်း review season ကို9နာရီကနေ10နာရီထိ light meter 32 kHz 9303ညနဲ့9383ည လိုင်းဒိုမီတာ58 kHz 5885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10နာရီကနေ17နာရီထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။View American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်ဆက်ချရတဲ့သတင်းတွေကို View ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်တော်ရှင်များရှင် View American အသံရဲ့2024ခုနှစ်အောက်တိုဘာလ10ရက်အင်္ဂါညပိုင်းထုတ်လွှင့်ပေးနေကြ။ညဘက်မြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ American ပြည်အောင်စု Washington DC မြို့တော်ကနေ Line to Meter 32 kHz 9303ည9383ည Line to Meter 58 kHz 5885စနစ်တနင်္ဂနွေမှာဆိုရင်တော့ Line လက်မီတာ190 kHz 1505ကနေဓာတ်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးရောစာအစီအစဉ်မြန်မာနဲ့ Ukraine နိုင်ငံအခြေအနေနိုင်ရှင်ချက် American နိုင်ငံရဲ့အကြောင်းသတင်းဆောင်ပါအစီအစဉ်နောက်ကမ္ဘာတလွှာခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။ဒီလိုအပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ပေးခင်မှာတော့အခုအရင်ဆုံးအင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့ Israel စာပြုတ်ရေးတင်နာမှာမြန်မာအကြောင်းသားတွေရဲ့အတွေ့အကြုံအကြောင်းတင်ဆက်ပေးထားတဲ့မြေကြီးဩဇာအစီအစဉ်ကိုအရင်ဆုံးနားဆင်ရမှာပါ။ Israel နိုင်ငံမှာစိုက်ပျိုးရေးပညာသင်ကြားဖို့ရောက်ရှိခဲ့ကြတဲ့မြန်မာနိုင်ငံသားတွေဟာလေယာဉ်လုံသားတွေလိုပင်ပင်ပန်းပန်းလှုပ်ကင်ခဲ့ကြရတယ်လို့လှုပ်အားနဲ့လှုပ်အားခါတွေခေါင်းပုံဖြတ်တာတွေလည်းခံခဲ့ကြရပါတယ်။ဒါနဲ့ပတ်သက်ပြီးတော့ Israel မှာစိုက်ပျိုးရေးတင်နာတက်ရောက်ခဲ့ကြသူတွေကိုမေးမြန်းပြီးတော့ကိုခင်မောင်စိုးမင်းကဒီတစ်ပတ်ရဲ့မြေကြီးဩဇာအစီအစဉ်ကနေတင်ဆက်ပေးထားပါတယ်ရှင်။
မာနိုင်ငံရဲ့စိုက်ပျိုးရေးဖွံ့ဖြိုးတိုးတက်ဖို့အတွက်အစ္စရေးနိုင်ငံကအကူအညီပေးနေတာဟာဟိုးအရင်ပါလီမန်ခေတ်မာဆာလာမြန်မာဆိုရှယ်လစ်လမ်းစဉ်တပါတီအုပ်ချုပ်ခဲ့စဉ်ခေတ်တွေနဲ့စစ်အစိုးရအဆက်ဆက်တွေကတည်းကအတိုင်းဖြစ်ပါတယ်။အဲဒီလိုအကူအညီပေးတဲ့အထက်မှာအစ္စရေးပညာရှင်တွေမြန်မာနိုင်ငံနဲ့အထီးလာရောက်ပြီးစိုက်ပျိုးမြေနဲ့မြေစည်းလွှာတွေစမ်းသပ်ပေးတာသီးနှံအထွက်တိုးအောင်ဆောင်ရွက်ပေးတာနဲ့စိုက်ပျိုးရေးသင်တန်းသားတွေကိုသင်ကြားပို့ချတာတွေလည်းပါဝင်ပါတယ်။အဲ့ဒီနောက်ပိုင်းမှာမြန်မာနိုင်ငံစိုက်ပျိုးရေးဝန်ကြီးဌာနနဲ့စိုက်ပျိုးရေးနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေကနေရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းဆင်းဝန်ထမ်းတွေကိုအစ္စရေးနိုင်ငံကစိုက်ပျိုးရေးသင်တန်းတွေမှာဆက်လက်ပညာသင်ကြားဖို့ခေါ်ယူခဲ့ကြပါတယ်။ဒါပေမဲ့လည်းအဲ့ဒီသင်တန်းတွေဟာတကယ်တမ်းကျတော့အစ္စရေးကျောင်းသားတွေတက်ရောက်သင်ကြားနေတဲ့စိုက်ပျိုးရေးတက္ကသိုလ်တွေမဟုတ်ဘဲနိုင်ငံတကာကျောင်းသားတွေအတွက်သီးသန့်သင်တန်းတွေဖြစ်နေပါတယ်။တကယ်တမ်းစာသင်ခန်းမှာသင်ကြားရတာထက်ပုဂ္ဂလိကအလုံးရှင်တွေရဲ့စိုက်ပျိုးခင်းတွေမှာလောကစားလက္ခဏာနဲ့အချိန်အများကြီးအလုံးလုံးပေးခဲ့ရတယ်လို့အစ္စရေးနိုင်ငံကစိုက်ပျိုးရေးပညာသင်ကြားခဲ့သူတွေစီကတဆင့်သိရပါတယ်အဲ့ဒီအထက်က The Ramat Nagab International Training Center စိုက်ပျိုးရေးသင်တန်းကျောင်းတက်ရောက်ခဲ့သူတွေတဲကတူကသူ့ရဲ့ပြောကြားချက်အတန်ကိုအမည်မဖော်ဘဲအခုလိုအသုံးပြုခွင့်ပေးပါတယ်
အများစုကစိုက်ပျိုးရေးပဲရောက်လာကြတာဒီမှာပြန်တဲ့သူတချို့တဝက်တော့ရှိတယ်အများဆုံးကတော့ကြံခဲ့တဲ့လူတွေပေါ့ temporary visa နဲ့ညာတဲ့ဒီမှာအဓိကတော့သူတို့ကလုံသားရှာတာပေါ့ကွာအဓိကဒီ Israel ရဲ့မြို့ဟာပေါ့ကွာအလုံသမားကိုရှာတာအဓိကသူတို့ကသင်တန်းလောက်ခေါ်တာပေါ့ကွာသင်တန်းသားလောက်ခေါ်ပြီးတော့လုံနိုင်ငံဘက်ကနေပညာသင်လို့ဖြစ်သွားတာပြီးတော့ဒီဘက်ရောက်ကြတော့အလုံကပူလို့ရတော့သူတို့ရဲ့လူဝတ်ချက်တွေလည်းဖြည့်ပြီးတာပေါ့အဓိကတော့အလုံလို့တာပုံများတယ်ဒီမှာကျောင်းက 20% လောက်တက်ရပြီးတော့အလုပ်က 18% လောက်လုပ်ရတာဒီအစ္စရေးကတကယ်ရောက်တဲ့ဟာကြတော့အဲ့လိုဖြစ်သွားတာအဲဒီမှာကျောင်းတက်ရလည်းကိုယ်လည်းပတ်စံပေးရတည်ရဘူးအဲကိုကျောင်းလာခအတွက်ဒီတင်တန်းအတွက်ကိုယ်လည်းပတ်စံဆရာရတင်တန်းလည်းတက်ရတယ်အဲတပြိုးတော့ကောင်းတာပေါ့အလုပ်ကတော့တော်တော်လုပ်ရတယ်ဒီနေ့ကို7နာရီ12နာရီလောက်လုပ်ရတာအဲ့ဒါပင်ပန်းတာပေါ့ဖမ်းထဲရောက်တဲ့ခါကျတော့တကယ်အလုပ်သမားပဲ
အရင်ကအစ္စရေးစိုက်ပျိုးရေးအပါအဝင်လုပ်ငန်းတော်တော်များများမှာအခုအကြီးအကျယ်ဆက်ဖြစ်နေတဲ့ဂါဇာဒေသနဲ့ဂျော်ဒန်မြစ်အနောက်ဘက်ကဒေသရှိပါလက်စတိုင်းတွေကအလုသမားအနေနဲ့ဝင်ရောက်အလုပ်လုပ်ခဲ့ကြရတာပါ။အဲ့ဒီအတွက်ပါလက်စတိုင်းလူသားတွေကိုအစ္စရေးအစိုးရကလုံခြုံရေးအရာအမြဲသတိရှိရှိစောင့်ကြည့်နေကြပါတယ်။ အဲ့ဒီလိုအခြေအနေတွေကိုအစားထိုးတဲ့အနေနဲ့ရန်ဘက်မဟုတ်တဲ့မိဖက်နိုင်ငံတွေကနေစိုက်ပျိုးရေးသင်တန်းသားတွေကိုခေါ်ယူလေ့ရှိပါတယ်။အဲ့ဒီအထက်မှာထိုင်း၊နီပေါ၊ဗီယက်နမ်နဲ့ဇမ်ဘီယာနိုင်ငံတွေနဲ့အတူမြန်မာနိုင်ငံကရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းစင်းတွေလည်းပညာသင်အနေနဲ့လာရောက်ကြပါတယ်။ဒါပေမဲ့တကယ်တမ်းကျတော့ထင်သလိုမဟုတ်ပါဘူးလို့အဆိုပါစိုက်ပျိုးရေးသင်တန်းကျောင်းတက်ရောက်ခဲ့သူကပဲပြောပါတယ်။
အစုံဖမ်းလို့ဆိုလို့ရှိရင်မနေ့6နာရီနေ့7နှစ်တီကိုလောက်တာလောက်ပြီးတော့ညနေ2နာရီနေ့ပြန်စားတာ6နာရီပြီးတော့ထမင်းစားအဲ့ဒီထမင်းစားပြီးလို့ရှိရင်8နာရီပြန်ဝင်ပြီးတော့တနေ့ကို14နာရီ15နာရီလောက်လုပ်တယ်လို့မြန်မာတွေနဲ့ပါတယ်မြန်မာတွေအများဆုံးရှိတဲ့ဖမ်းပဲအဲ့ဒါအဲ့ဖမ်းကလူဆောင်တယ်ထိုင်းလည်းရှိတယ်နေပါလ်လည်းရှိတယ်ဇမ်ဘီယာတွေလည်းရှိတယ်လုံးဝကြောင်းမသိဘူးဆိုရင်ကွာတင်းလာနေရတယ်တနေ့ကຫນွယ်သေးပဲကိုနေရလုံးလုံးတပတ်လုံးလုံးရတယ်ကျွန်တော်တို့ကြောင်းသွားပြီးပြန်လာလို့ရှိရင်တော့မတိုင်အလုံးစင်းခိုင်းတယ်ပေါ့ကျွန်တော်အမြင်ပြောလို့ရှိရင်တော့တို့ဒီနိုင်ငံရဲ့တို့ရဲ့လှုပ်သားဖြစ်စီမှုပေါ့ကွာတင်တန်းကိုအမေခံပြီးတော့လှုပ်သားရှာတာပေါ့တို့နိုင်ငံကအမြင်တော့အဲ history ကိုပညာသွားတင်တယ်ပေါ့ဒါပေမဲ့ဒီနိုင်ငံကတို့ရဲ့မြန်မာဆိုလို့ရှိရင်လှုပ်သားရှာပွေတာပဲတို့နိုင်ငံတို့လှုပ်သားရအောင်လှုပ်လိုက်တဲ့ပုံစံပါပဲအဓိကတော့ပြီးတော့အဲ့ဒီ farm မှာလှုပ်တဲ့ပိုက်ဆံကတတော်လေးကိုနည်းတယ်အချိန်ပူကြီးလဲဘာမှလည်းမရဘူးရှင်းလာရဆိုလို့ရှိရင်အချိန်ပူကြီးရရမှာကိုကျွန်တော်ဆက်တနာလောက်လှုပ်တယ်တချို့လူတွေကြတော့တော်တော်နာဖို့ကောင်းတဲ့ farm တဲမှာမလို့နေသားပူတော့အမင်းနေပါတက်ရတာလေအဲ့မှာဘွားကြီးလဲကြတာတော့ရှိတယ်တချို့လူတွေတကောင်းမှုပြီးတော့
အဲ့ဒီလိုစိုက်ပျိုးကင်းတွေမှာ Israel စိုက်ပျိုးရေးတက္ကသိုလ်ကျောင်းသားတွေလည်းလက်တွေ့ကွင်းဆင်းကြတာရှိပေမဲ့မြန်မာအပါအဝင်နိုင်ငံတကာကလာတဲ့သင်တန်းသားတွေလို့နာယီအမြောက်အများလောက်ကင်ကြတာမဟုတ်ဘူးလို့သိရပါတယ်ဒါနဲ့ပတ်သက်ပြီးလဲ The Ramak Nagap International Training Center စိုက်ပျိုးရေးသင်တန်းကျောင်းတက်ရောက်ခဲ့သူကပဲအခုလိုပြောပြပါတယ
် Israel ကျောင်းသားတွေနဲ့မတူဘူးသူတို့ကကြတော့တို့ကျောင်းကားနဲ့ရောက်လာပြီးတော့တို့ကတနားရီနားရီလောက်ပေါ့အဲလာဆင်းပြီးတော့အဲကျောင်းကားနဲ့ပြန်ထွက်သွားတာလို့ရှိတယ်။ Israel ကျောင်းသားတွေ
Israel မှာစိုက်ပျိုးရေးသင်တန်းကျောင်းဆိုပြီးစိုက်ပျိုးရေးအလုပ်ကျန်းလုပ်သားတွေလို့လောက်ကင်ခဲ့ကြရတဲ့မြန်မာနိုင်ငံသားစိုက်ပျိုးရေးဘွဲ့ရကျောင်းသားတွေဟာတို့အထက်ကအလုပ်ကိုခေါင်းဆောင်လုပ်သူတွေကတော့ထိုင်းလူမျိုးတွေဖြစ်တယ်လို့ဆိုပါတယ်အဲ့ဒီထိုင်းလူမျိုးတွေဟာစိုက်ပျိုးရေးပညာအတွက်အစ္စရေးကိုလာခဲ့တာမဟုတ်ပဲစိုက်ပျိုးရေးလုပ်သားအနေနဲ့လာရောက်ခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်သူတို့ဟာအစ္စရေးစိုက်ပျိုးရေးလုပ်ငန်းရှင်တွေရဲ့လူယုံဖြစ်ကြပါတယ်။အဲ့ဒီအတွက်ထိုင်းအလုပ်သမားတွေကအစ္စရေးလုပ်ငန်းရှင်တစ်ထေးအစားမြန်မာအပါအဝင်ပြည်ပကစိုက်ပျိုးရေးကျောင်းသားတွေကိုခိုင်းစေခဲ့တယ်လို့လည်းသူကပြောပါတယ်။
အေးပန်းထဲမှာဒီတတိယတော့တပတ်တစ်ခါလောက်လာတယ်ကျန်တဲ့နေရာမှာတော့ထိုင်းလုပ်သားတွေကသူတို့အုပ်ချုပ်တာများတယ်ပေါ့ကွာထိုင်းတွေများတယ်ဒီမှာထိုင်းလုပ်သားတွေများတယ်သူတို့ကထိုင်းတွေခံတာကောင်းဆောင်ခံတာဖမ်းမှာဆိုလို့ရှိရင်ထိုင်းကောင်းဆောင်ရဲ့ပြောတယ်လို့လုပ်ရတာကျွန်တော်တို့လုပ်တဲ့လဝါခါတွေရရင်လည်းအဲထိုင်းကထိုင်းစရာနေပြန်ရတာအဲလိုမျိုးတို့စကားသိမပြောဘူးထိုင်းတွေနဲ့ကင်ကင်ပဲနေထိုင်းတွေကြတော့သူတို့ကအလုံးသမားပဲခေါ်တာပညာတတ်မဟုတ်ဘူးကွာကျောင်းပြီးတွေမဟုတ်ဘူးတို့နိုင်ငံကနေထိုင်းကိုအလုပ်သွားလုပ်တယ်လို့ထိုင်းတွေကလည်းဒီမှာဒီနိုင်ငံမှာအလုပ်သွားလုပ်တာအဲ့လိုမျိုး
မြန်မာနိုင်ငံကနေအစ္စရေးကိုလာရောက်ခဲ့ကြသူတွေထဲမှာစိုက်ပျိုးရေးသင်တန်းကိုတက်ရောက်ကြသူတွေကအများဆုံးဖြစ်ပါတယ်။တခြားဂျူးကျန်းစာသင်တန်းတက်ရောက်ခဲ့ကြတဲ့ကချင်နဲ့ချင်းခရစ်ယာန်ဘာသာဝင်တွေလည်းအနည်းငယ်ရှိကြပါတယ်။မြန်မာပြည်မှာတုန်းကအစ္စရေးကိုရောက်ရင်သင်ကြားကြရမယ့်စိုက်ပျိုးရေးပညာမျှော်လင့်ချက်ဟာလက်တွေ့နဲ့တခြားစီဖြစ်နေတဲ့အတွေ့အများစုကစိတ်တက်ကြတာတွေရှိခဲ့ကြတယ်လို့လည်းဆိုပါတယ်။
အစားတော့ကတော့ငေးကြတာပေါ့အနောက်ပိုင်းကျတော့အသားကြကုန်ကြပြီဒီမှာလာတဲ့လူတွေကအောင်တရတဲ့လူတွေအများဆုံးပဲဖမ်းထဲမှာလုံးလုံးနိုင်ဖို့အတွက်ပေါ်ကလည်းပူအထဲကလည်းပူဆိုတော့တော်တော်လေးကိုခက်ခဲအခက်ခဲတွေ့ရတာပေါ့အလုပ်စားလုပ်တော့ကဆိုလို့ရှိရင်ဒီမှာဆိုလို့ရှိရင်အပူဆုံးချိန်လေးမိသားကလည်းရှည်တနေ့ကို7နာရီလောက်လုပ်ပြီးတော်တော်လေးကိုပြန်ပန်းခဲရတာပေါ့တချို့လူတွေငယ်ချင်းတွေရောက်ပြီးသားလူတွေမေးကြတာလေတတော်ကတော့တော်လို့ရှိရင်တော့နောင်တမရတဲ့တော့အဲ့လိုပြောကြတာဒီလိုမှဒီလိုရှင်မလာပါဘူးဆိုတဲ့လူတွေရောတချို့တလီတော့ရှိတယ်လုံသားလူဆက်ဆံခံရတာပေါ့ကွာတခြားစီပဲအဲ့ဒါတော့
အစ္စရေးနိုင်ငံဟာတဲကန်နေရာထဲမှာမြေကိုပြောင်းလဲပြင်ဆင်ပြီးစိုက်ပျိုးရေးကိုဖြစ်ထွန်းအောင်မြင်အောင်စိုက်ပျိုးနိုင်တယ်လို့အစ္စရေးကိုမလာခင်တုန်းကရေစင်းစိုက်ပျိုးရေးတက္ကသိုလ်ဘွဲ့ရကျောင်းသားတွေကနားလည်ခဲ့ကြပါတယ်ဒါပေမဲ့သူတို့ကိုသင်တန်းကျောင်းမှာတပတ်တည့်ရသင်တန်းပေးတာကတော့အဓိကအပူအေးမြတ်တအောင်ထိန်းထားနိုင်တဲ့သဘာဝနေရောင်ခြည်ရမိုးလုံလေးလုံးအဆောက်အုံ greenhouse ထဲမှာ floating hydroponic vegetable cultivation ခေါ်ရေကြီးမပါပဲရေထဲမှာဟင်းသီးဟင်းရွက်တွေကိုစိုက်ပျိုးတဲ့နည်းလမ်းပဲဖြစ်ပါတယ်ဒ Daru ya tagay ran ja ro sai pyo mie sha ba de Israel nai ngan a ni ne kai ni be me sai pyo mie shi de Myanmar nai ngan ne do kai ni chin ma shi bu lo le yauk shi la ja de Myanmar nai ngan da sai pyo yi tin nan da rui ga shu mie ja ba de
ဒီမှာ Israel မှာလုံနေတဲ့ပုံစံတိုင်းလုပ်ဖို့ကြတော့ဆက်တော့နိုင်ငံမှာဆင်မပြေတော့ဘူး။အများဆုံးကတော့အဲ့လောက်ရေးမဆက်ဖို့ကွာ။တပတ်လုံးမှာတရက်ပဲကြောင်းတက်ရတာကွာ။အလုံးလုံးတာပုံများတယ်ဒီမှာစာတင်တာကြတော့နည်းနည်းပေါ့။တပတ်မှာတစ်ခါပဲတင်ရတာ
။အခုအခါ Israel နိုင်ငံမှာစိုက်ပျိုးရေးတင်တန်းကြောင်းသားအများစုအပါအဝင်မြန်မာနိုင်ငံသား300ကျော်ရှိကြပါတယ်။သူတို့ဟာမြန်မာနိုင်ငံကရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းစင်ဘွဲ့ရအများစုဖြစ်ကြပါတယ်။သူတို့ဟာအစ္စရေးနိုင်ငံကတနှစ်နီးပါးကာလသတ်မှတ်ထားတဲ့စိုက်ပျိုးရေးသင်တန်းတက်ရောက်ခဲ့စဉ်မှာမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့အတွက်ကန့်ကွက်ဆန္ဒပြပွဲတွေကိုနိုင်ငံတကာရောက်မြန်မာတွေနဲ့ချိတ်ဆက်လုပ်ကိုင်ခဲ့ကြပါတယ်။အဲ့ဒီနောက်သူတို့တဲကအများစုဟာစိုက်ပျိုးရေးသင်တန်းပြီးစီးတဲ့အခါမှာမြန်မာနိုင်ငံကိုမပြန်ကြတော့ဘဲအဲ့ဒီမှာပဲနိုင်ငံရေးခိုလုံတဲ့ပုံစံမျိုးနဲ့မျိုးပြတွေမှာရရအလုပ်တွေကိုလုပ်ကိုင်နေထိုင်ကြပါတယ်ဣသရေလအခွင့်အရေးရှိနေတွေကလည်းအကူအညီပေးပြီးလူဝင်မှုကြီးကြပ်ရေးအင်မီဂရေးရှင်းရဲ့ယာယီနေထိုင်권ဗီဇာရထားကြပါတယ်6လဒါမှမဟုတ်4လပြည့်ရင်ယာယီဗီဇာကိုထပ်မံတက်တန်းတူလို့အဲ့ဒီလိုနဲ့နေထိုင်ကြတာဖြစ်ပါတယ်စစ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကနေစိုက်ပျိုးရေးတင်နန်းသားတွေမပို့ကြသလိုဣသရေလအစိုးရကလည်းခေါ်ယူခြင်းမရှိကြတဲ့အတွက်သူတို့ဟာနောက်ဆုံးအထုပ်လို့ဖြစ်နေကြပါတယ်ခင်ဗျာ
ပြေးဆိုင်ပြည့်ရေးတင်တန်းမှာမြမအကြောင်းသားတွေရဲ့အတွေ့အကြုံကြောင့်မြေကြီးရောစာအစီအစဉ်မှာကိုခင်မောင်စိုးမေကတင်ဆက်ပေးခဲ့တာပါအခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မကိုမတင်ဆက်ပေးခင်မှာမြမနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်မြမပြည်ရင်းစစ်မှအာဏာသိမ်းစစ်တပ်ကိုတော်လှန်နေတဲ့တိုင်းရင်းသားလက်နက်ကိုင်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေဟာအောင်မြင်မှုတွေရလာတာနဲ့အများတစ်ဖက်မှာလည်းတရုတ်အစိုးရကတိုင်းရင်းသားလက်နက်ကိုင်တချို့ကိုဖိအားပေးမှုတွေရှိနေပါတယ်မြန်မာအရင်မှာတရုတ်ပါဝင်ပတ်သက်မှုအခြေအနေဘယ်လိုတွေရှိနေသလဲဆိုတဲ့အကြောင်းကိုယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောင်းစာကတင်ဆက်ပေးထားပါတယ်ရှင
်တရုတ်နိုင်ငံလည်းအခုကျွန်တော်တို့ပြည်တွင်းရေးမှာတိတိတသားကြီးကိုဝင်ပါလာတဲ့အနေအထားတွေမြင်နေရပြီဆိုတော့သူတို့ရဲ့အမေရိကန်နဲ့တရုတ်ကတော့အမြဲတမ်းကတော့ဟို check and balance လုပ်နေကြတယ်။ကဘာကြီးကတော့ balance တစ်ခုကိုမှအမြဲတမ်းထိန်းထားကြတာဆိုတော့ဟိုဘယ်လိုဖြစ်လာမလဲဆိုတာတော့နည်းနည်းတော့စောင့်ကြည့်ဘူးလို့တော့စောင့်ကြည့်ဖို့တော့လိုမယ်ထင်တယ
်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်ဟာအမေရိကန်နဲ့အနောက်ဥရောပနိုင်ငံတွေရဲ့အကူအညီတွေကြောင့်သမ္မတပူတင်မှန်းရတဲ့စစ်ပွဲဟာကြာရှည်လာနေပါတယ်။ရုရှားယူကရိန်းစစ်ပွဲဆုံးသက်ဟာအမေရိကန်ရွေးကောက်ပွဲရလက်ပေါ်မူတည်နိုင်လားဆိုတဲ့အကြောင်းနိုင်ငံရေးလှစ်လာတုံးသက်သူဒေါက်တာထွန်းအောင်ရွှေပြောဆိုထားတာကိုယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းယှဉ်ချက်အပတ်စဉ်ကဏ္ဍမှာပထမပိုင်းအနေနဲ့တင်ဆက်ပေးထားခဲ့ပြီးဖြစ်ပါတယ်ဒီတစ်ပတ်မှာတော့တရုတ်နိုင်ငံရဲ့မြမအရေးပေါ်လွှမ်းမိုးမှုနဲ့နှွေဦးတော်ရဲ့လက်ရှိအခြေအနေတွေကိုပြောပြထားတာကိုဒုတိယပိုင်းအနေနဲ့ဆက်လက်တင်ပြပေးသွားမှာဖြစ်ပါတယ
်တော်လိုင်းကြီးအောင်မြင်ပြီးတော့မှစစ်တပ်ကြရှုံးသွားတာကိုသူမလို့ချင်ဘူးအဲအဲ့ဒါကတော့ဟိုပါဘောနော်အဲ့ဒီနှစ်ခုကတွဲနေတာပေါ့အဲတတိယဖြစ်တဲ့ဒီဟောပေါ့ဟိုမြန်မာပြည်ရဲ့ conflict ပြီးဆုံးသွားမှာကိုစိုးရင်လူလာတော့အဲ့ဒါတော့မဟုတ်တော့ဘူးဘာလို့လဲဆိုတော့မြန်မာပြည် conflict ဖြစ်နေတာကသူဩဇာရှိဖို့အတွက်ဟိုအကြောင်းတရားတစ်ခုဖြစ်နေတာပေါ့ဆိုတော့တရုတ်ရဲ့အနေအထားကမြန်မာပြည်မှာဘယ်သူပဲအုပ်ချုပ်သူရဲ့ဩဇာနာသူဩဇာလွှမ်းကျင်တယ်ပေါ့ဗျာသူဩဇာလွှမ်းကျင်တယ်ဒါကသူရဲ့ဟို primary ပဲobjective ပဲဒီလိုဩဇာလွှမ်းကျင်တာလည်းသူမြန်မာပြည်တော်မှာရှိတဲ့သူ့ရဲ့ geopolitical interest တွေရှိတယ် economic interest တွေရှိတယ် security interest တွေရှိတယ်တရုတ်ရဲ့တရုတ်နိုင်ငံရဲ့ပတ်စာလည်းဒီဟိုပါပေါ့နော်ဟိုအိမ်နီးချင်းနိုင်ငံတွေကြည့်လိုက်ရင်လည်းအကုန်လုံးက authoritarian regime တွေများတယ်ပေါ့နော်များတယ်ဒါပေမဲ့အကယ်၍သာမြန်မာကသာ democratic regime ဖြစ်လာခဲ့လို့နော်ဒီဒီမိုကရေစီအောင်မြင်မှုကလည်းတရုတ်လူထုကိုတော်တော်ကြီးကို inspire ဖြစ်လာခဲ့ရေဒါသူ့အတွက်ဟိုချင်းချောက်မှုအကြီးလို့သူတို့မှတ်ယူမှာပေါ့နော်နောက်တစ်ခုကလည်းမြန်မာကစောစောက geopolitical interest ကြီးကတရုတ်နိုင်ငံအတွက်ဒီဘင်္ဂလားဒီ India Ocean ကို access လုပ်ဖို့ကမြန်မာတစ်ခုပဲရှိတာပေါ့နော်မြန်မာတစ်ခုပဲရှိတယ်နောက်တစ်ခုကအခုတရုတ်ကလည်း Blue Navy ကိုသူတည်ဆောက်နေတယ်နော်တကယ် India Ocean မှာလည်းသူကတိတိကျကျကိုဟို position ကောင်းကောင်းယူထားနိုင်မှုလေကြိုးစားနေတာပေါ့နော်ဒါကတော့အဲ့လိုကြိုးစားတဲ့အခါမှာမြန်မာပြည်ကတိတ်အချက်ချာကြာနေတဲ့ခါကျတော့ မြန်မာအစိုးရဘုံမှာဘယ်သူပဲအုပ်ချုပ်အုပ်ချုပ် तू ပြောလို့ပြီးတယ်ဆိုတဲ့အစိုးရမျိုး तू မြင်ချင်တာပေါ့ဗျာအဲ့လိုအစိုးရမျိုးကလည်းတေချာပေါက်ကတော့ဒီမရောက်နိုင်လို့သူစစ်အာဏာရှင်မှ तू နဲ့ကြိုက်မှာပေါ့ပေးယူတွေကြိုက်မှာပေါ့နော်ဆိုတော့အခုဆိုရင်လည်းဒါစတော်လန်ရေးကိုအားပေးတယောက်ယောက်ရှိခဲ့ပြီးတော့အခုကြတော့မှ pressure တွေတုံတွန်းပေးတယ်ပေါ့နော်ကျွန်တော်ကတော့အဲ့ဒီဟာကဒီ last show ကအရှိမောက်တိုင်းစစ်ဌာနချုပ်ကြာသွားတာက trigger လို့ကျွန်တော်ထင်တယ်စောစောပိုင်းမှာတော်လှန်ရေးကိုအားပေးသလိုလိုနဲ့ဟိုဝါဒါဒါလုပ်နေတာကတစ်ချက်ပဲဗျအဲ့ဒါပါလဲဆိုတော့တော်လှန်ရေးကိုအားမပေးဘူးနော်စစ်တပ်ဘက်ကနေဒီနေ့ရက်သလိုမျိုး day 1နဲ့ရတာရက်ရင်မြန်မာလူတို့ကသူ့ကိုအယိုးရေကူမုန်းတီးပြီးသားဖြစ်သွားမှာဒါကသူနားလေတယ်နားလေတော့မြန်မာလူတို့အမုန်းလဲသူမခံချင်ဘူးပေါ့လေဒါကသူ့ရဲ့long term interest ကိုတေချာပေါက်ချင်းချောက်မဲ့ဟာလေအများကြီးထိခိုက်သွားမှာဒါပေမဲ့အဲ့ဒါကြောင့်မို့သူကဟိုဘလူးခေါမလဲသတိထားပြီးတော့မှစစ်တပ်ကို engage လုပ်တာပေါ့ဗျာเนาะဒါပေမဲ့စိတ်ထဲမှာတော့စစ်တပ်ကိုနိုင်စေချင်တယ်စစ်တပ်ကဒီဟာကို normal situation ကိုပြန်ထိန်းသွားတာမျိုးသူလိုလားတယ်ဒါကသူ့အတွက်အကျိုးရှိဆုံး situation ကိုเนาะ scenario ဆိုတော့သို့တော်လည်းသူမြန်မာလူလူကိုကြည့်ပြီးတော့သူ balance လုပ်ပြီးတော့စစ်တပ်ကိုဆက်ဆံနေတယ်ဒါပေမဲ့ဒီရှေ့မြောက်တိုင်းကျသွားတဲ့အခါမှာအမငါမဖြစ်တော့ဘူးเนาะစစ်တပ်ကဒီတိုင်းဆိုရင်သွားတော့မှာအဲ့တော့ငါတို့စစ်တပ်ဘက်ကတော့ပြည့်ပြည့်စုံစုံရရတော့မယ်ဆိုတော့ဒီဟိုအနေထားအဲ့ဒီမှာသူတို့ position change ကိုချင်းရတော့မယ်ပြည့်ပြည့်စုံစုံရရတော့မယ်ဆိုတော့အနေထားကဒီရှေ့မြောက်တိုင်းစစ်ထာကကျသွားတဲ့ပုံမှာသူတို့ဟို position အတိတ်ကြကြပြောင်းလိုက်ပုံရတယ်ဒါကြောင့်တကယ်ပြောင်းကြကြပဲမြန်မာပြည်လာတယ်အခုလည်းရတဖွဲ့အတွက်ငွေပေးတယ်ဟာလားစစ်တပ်ကလည်းဗန္ဒာကြီးကထောက်ပံ့မယ်လို့ဆိုတဲ့အတန်ကြီးကြားတယ် drone နဲ့ပတ်သက်တဲ့နည်းပညာတွေလည်းပေးတယ်တရုတ် company တွေကိုလည်းမြန်မာပြည်ထဲကလာ training လုပ်ခွင့်တွေပေးတယ်စသဖြင့်ပေါ့တိတိကျကျအပြောင်းလဲကြီးကအဲ့ဒီ last show ကြပြီးတဲ့နောက်မှာမြင်လာတယ်အဲ့ဒါကတော့ငါတို့ဘယ်နည်းနဲ့မဆိုဒီစစ်တပ်ကတော့ safe လုပ်မှဖြစ်မယ်ဆိုတဲ့ decision ပေါ့ဗျာ main online ကိုကြိုက်ချင်းမကြိုက်ချင်းကတပါတာပေါ့နော်စစ်တပ်ဆိုတဲ့ institution ကမြန်မာပြည်မှာအာဏာကိုထိန်းထားနိုင်မှသူတို့ရဲ့ national interest ကိုအကျိုးပြုမယ်ဆိုတော့စဉ်းစားချက်ပေါ်မှာအခြေခံပုံရပါတယ
်ဒေါက်တာထွန်းအောင်ရွှေရဲ့မြန်မာရေးပြောင်းလဲတွေအကြောင်းသုံးသပ်ချက်ဒုတိယပိုင်းမှာဖြစ်ပါတယ်နောက်တစ်ပတ်အစီအစဉ်မှာဘလို့ကြောင်းရတွေပါဝင်မလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစားပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
မြန်မာအရေးတရုတ်လွှမ်းမိုးမှုအခြေအနေအကြောင်းယူကရိန်းမြန်မာနိုင်ငံချက်အစီအစဉ်မှာဟောင်းစာကတင်ဆက်ပေးခဲ့တာပါအခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မှအစီအစဉ်အလှည့်ပါအမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့တလားလောက်အလိုမှာပဲဒီမိုကရက်သမ္မတအလောင်းကမ်လာဟဲရစ်နဲ့ရီပဘလစ်ကန်သမ္မတအလောင်းဒေါ်နယ်ထရမ့်တို့ဟာအကြိမ်နဲ့ဆက်လက်ပြီးတော့မဲဆွယ်နေကြပါတယ်အထူးသဖြင့်တော့ဘယ်သမ္မတအလောင်းကိုမဲပေးမလဲဆိုတာကိုမဆုံးဖြတ်နိုင်သူတွေနေထိုင်တဲ့အဓိကကြားတဲ့ပြည်နယ်တွေမှာလိုက်လံပြီးတော့စီးယုံနေကြတာပါ VOA သတင်းတော် Veronica Belzares Iglesias ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်ကပြောပြပေးပါရှင်
Republican သမ္မတလောင်း Donald Trump မှာစနေနေ့ကသူ့ကိုထောက်ခံသူတွေနဲ့ Pennsylvania ပြည်နယ် Butler မြို့မှာတွေ့ဆုံခဲ့ပါတယ်။ဇူလိုင်လတုန်းက Butler မှာမဲဆွယ်စည်းရုံးနေတော့တနတ်သမားကလှုပ်ကြံပစ်ခတ်တာကြောင့်နေရွက်ကိုကြီးစံထိမှန်ခဲ့ပါတယ်။ Florida မှာဒုတိယအကြိမ်မြောက်လှုပ်ကြံမှုကြံစည်သူကိုတော့လုံခြုံရေးတွေကအချိန်မီဖမ်းဆီးမိပါတယ်။နှစ်ကြိမ်မြောက်အခုလိုလှုပ်ကြံခံရတာကနေရွေးကောက်ပွဲမှာအနိုင်ရအောင်ပိုကြိုးစားအားထုတ်ဖို့တွန်းအားဖြစ်စေတယ်လို့ Trump ကပြောပါတယ်။
Over the past 8 years those
လုံခဲ့တဲ့ရှင်းနေကာလမှာခုလိုအောင်မြင်မှုကိုတားဆီးလိုသူတွေကအသေးဖြတ်ခဲ့တယ်လို့စွဲချက်တွေလည်းတင်ရွေးကောက်ပွဲဝင်မရအောင်လည်းအားထုတ်ခဲ့ကြပါလေသူတို့ကတက်ဖို့ကြိုးစားခဲ့သလားဆိုတာကတော့ဘယ်သူမှမသိနိုင်ပါဘူ
း Donald Trump အပြင်တားဖြစ်သူ Eric Trump ကလည်းအခုလိုဆွဆွဲပြောဆိုသွားတယ်အလွတ်တော်ဥက္ကဋ္ဌ Mike Johnson အနေနဲ့ထင်မြင်ချက်ပေးဖို့တောင်းခံရမှာ
I don't think they're saying that
Democratic Party ကလှုပ်ကြံမှုကြိုးစားတယ်ဆိုတာမျိုးပြောတယ်လို့မထင်ပါဘူး။ပြင်းပြထန်ထန်ပြောဆိုကြတာတွေကိုရှော့ဖို့အလုံးပြောနေကြတယ်လို့မျိုးပြောလိုက်တယ်လို့ပဲထင်ပါတယ်
။ Democrat သမ္မတလောင်း Kamala Harris လဲဒုသမ္မတတာဝန်နဲ့မဲဆွယ်စည်းရုံးရေးခီးစဉ်တွေကြားချိန်ငွေရှာညှိဆောင်ရွက်နေရပါတယ်။စနေနေ့ရုံက Helene Hurricane Monine တင်မြောက်ကယ်ရိုလိုင်းနားပြည်နယ်ကိုတွားရောက်ခဲ့ပြီးအစိုးရအနေနဲ့အပြည့်အဝထောက်ခံပေးသွားမယ့်အကြောင်းဒေတာကန်တွေကိုကြီးပြုပြောကြားခဲ့ပါတယ်။တောက်ကြနေတော့ရွေးကောက်ပွဲလာလာနဲ့ပတ်သက်ပြီးတော့အခုလိုပြောပါရစေ
။
ဒီရွေးကောက်ပွဲပြီးဆုံးတဲ့အထိအလွန်အလွန်အကျိတ်နဲ့ရှင်ပြန်ရပါလိမ့်မယ်
နိုဝင်ဘာမှာကျင်းပမယ့်ရွေးကောက်ပွဲမှာဒီမိုကရက်တစ်အနေနဲ့အနိုင်ရနိုင်မယ့်အလားအလာနဲ့ပတ်သက်ပြီးထိပ်တန်းဒီမိုကရက်တူကအခုလိုမှတ်ချက်ပေးပါတယ
် I think she can win overwhelmingly you know given how divided the country is
အဓိကကျတဲ့ပြည်နယ်တွေမှာမဲ8000တသိန်းလောက်နဲ့နိုင်နိုင်ပါတယ်ပိုတုံးကစိတ်ဝင်စားလို့မရှိတဲ့လူငယ်တွေဟာအခုအခါပိုပြီးတက်တက်ကြွကြွစေတနာဝန်ထမ်းပါဝင်လာကြပါတယ်အနိုင်ရမယ်လို့တေချာပေါက်ခံယူထားပေမဲ့လည်းမဲကမတိတ်မရိတ်နဲ့ထိတ်လန့်စရာပါ
ဒုသမရဟဲရစ်ဟာဒီသတင်းပတ်အတွင်းမီဒီယာစကားဝိုင်းတွေမှာပါဝင်ဆွေးနွေးဖို့ရှိတယ်လို့မဲဆွစီယုံရင်အဖွဲ့ကထုတ်ပြန်ထားပါတယ်ကြာသာရင်းနဲ့ကြာရင်နီဗာရာနဲ့တောက်ကြနေမှာအရီဇိုနာပြည်နယ်တွေကိုလည်းသွားရောက်မဲဆွေမှာဝါထရမ်ကတော့ဗိုလ်တုံးနှစ်မှာပန်ဆယ်ဗေးနီးယားပြည်နယ်ကစခရန်တန်နဲ့ရီဒင်းမြို့တွေကိုသွားရောက်မှာပါခင်ဗျာ
အမေရိကန်ရွေးကောက်ပွဲမဲဆွေပွဲတွေအကြောင်းအမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မှအစီအစဉ်မှကိုအောင်ကတင်ဆက်ပေးခဲ့တာပါအခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်အလှည့်ရောက်ပါပြီဒီတစ်ပတ်တော့ Greenland Data ကဆင်းမင်တက်တူးတွေအကြောင်းပြောပြပေးပါမယ်အာတိတ်ဆောင်ဝိုင်းတဲက Greenland ဒေသမှာ Eskimo လို့တည်ကြတဲ့ Inuit တိုင်းရင်းသားတွေကသူတို့ရဲ့ရိုးရာဆင်းမင်တက်တူတွေကိုပြန်လည်ဖော်ထုတ်နေကြပါတယ်။ Colony Kit ကပျောက်ွယ်လူဖြစ်ခဲ့တဲ့ရိုးရာတက်တူလက်ရာတွေကိုမတ်စုမြတ်မွန်နဲ့အတူကမ္ဘာတလွှာခီးသွားစီစဉ်ကနေတွားပြီးတော့လေ့လာကြရအောင်ပါရှင်။
ညအတ္တလန်တစ်ကမ္ဘုတ်ပြားတွေက Greenland ဒေသဟာဒိန်းမတ်နိုင်ငံထဲမှာပါပေမဲ့အပြည့်အဝကိုပိုင်အုပ်ချုပ်ခွင့်ရတဲ့ဒေသတစ်ခုဖြစ်ပါတယ်။1922ခုနှစ်ကစလို့နှစ်ပေါင်း200ကျော်ဒိန်းမတ်နိုင်ငံရဲ့ကိုလိုနီလက်အောက်ရောက်ခဲ့ပြီး1953ခုနှစ်မှာကိုလိုနီလက်အောက်ကနေလွတ်မြောက်ပါတယ်။အပြည့်အဝကိုပိုင်အုပ်ချုပ်ခွင့်ကိုတော့2009ခုနှစ်ကမှရရှိခဲ့တာပါ။ကမ္ဘာမှာအကြီးဆုံးကျွန်းလို့သတ်မှတ်ခံရတဲ့ Greenland မှာလူဦးရေ 5,000 ခွဲထက်မနည်းရှိတာမှအများစုက Eskimo လို့မြန်မာတွေသိကြတဲ့ Inuit တိုင်းရင်းသားတွေဖြစ်ပါတယ်။ကိုလိုနီခေတ်လွန်မှာထာနေအင်းဒီဝဲတိုင်းရင်းသားအမျိုးသမီးတွေကဆင်းပြန်တက်တူးထိုးတဲ့ရင်ကျေးမှုအလေးအထကိုပြန်လည်ဖော်ထုတ်လာကြပါတယ်။ Greenland ဒေသကအင်းဒီဝဲတိုင်းရင်းသားတွေကြားမှဆင်းပြန်တက်တူးကိုအဓိကအမျိုးသမီးတွေထိုးကြပါတယ်။ကိုလိုနီအုပ်ချုပ်မှုအောက်မှာတော့ရိုးရာတက်တူးကိုပိတ်ပင်တားဆီးမခံခဲ့ရပေမဲ့ပျောက်ကွယ်လူဖြစ်ခဲ့ပါတယ်။မျိုးဆက်ပေါင်းများစွာတက်တူးထိုးတဲ့အလေးအထပျောက်သွားခဲ့ပေမဲ့အခုတော့အင်းဒီဝဲအမျိုးသမီးတွေတက်တူးပြန်ထိုးနေကြပါတယ်။အင်းဒီဝဲတက်တူးအမှုပညာကိုဒေသအခေါ်ဂျူနဲလို့ပြောပါတယ်။
Ihr Fühler selbst, die er mal frie Görne. Obwohl,
Inuit တက်တူထိုးရတဲ့အတွက်တစ်ကိုလွတ်လပ်သွားတယ်လို့ကျွန်မခံစားရပါတယ်။ကိုယ်အိမ်ကိုပြန်ရောက်သွားတဲ့ခံစားမှုမျိုးဖြစ်ပါတယ်
။သူ့ရဲ့နှစ်ဖူးပေါ်မှာ Inuit ရိုးရာတက်တူကိုလွန်ခဲ့တဲ့ခုနှစ်နှစ်ကထိုးခဲ့ပြီးချိန်မှာ Greenland ဒေသရင်ကျေးမှုနဲ့အသက်တစ်ဖန်ပြန်လည်မွေးဖွားလာတယ်လို့ခံစားရတယ်လို့ပြောပါတယ်။မျက်နှာပေါ်မှာခုလိုတက်တူထိုးတာကိုမကြိုက်တဲ့ပုံစံအခြေတွေကိုလည်းသူခံခဲ့ရပေမဲ့လက်တွေလက်ချောင်းတွေမှာပါရိုးရာတက်တူတွေကိုထပ်ထိုးထားပါသေးတယ်။ Greenland မှာ Inuit တိုင်းရင်းသားတွေကဆင်းမင်တက်တူကို15ရာစုလောက်ထဲကထိုးလာခဲ့ကြတယ်ဆိုတဲ့မှတ်တမ်းတွေရှိပါတယ်။1982ခုနှစ်တုန်းကရှေးဟောင်းရုပ်အလောင်း8လောင်းကိုတွေ့ရှိခဲ့တာမှအဲ့ဒီထက်ကအမျိုးသမီး9ယောက်လုံးရဲ့မျက်နှာတွေပေါ်မှာဆင်းမင်တက်တူတွေကိုတွေ့ရပါတယ်။အာတိတ်ဆက်ဝိုင်းဒေသရဲ့ Agent 6တွေ့တဲ့ရာသီဥတုကြောင့်နှစ်ပေါင်းရာနဲ့ချီကြားနေတဲ့အလောင်းတွေပုံမပြတ်ထိမ့်သိမ်းထားပေးတယ်လို့ဖြစ်နေတဲ့အတွက်15ရာစုလောက်ကရင်ကျေးမှုနဲ့တမိုင်းကိုလေ့လာခွင့်ရကြပါတယ်။အမျိုးသမီးငယ်ရေရာသီလားလို့အပြောပေါ်ဝင်ပြီးဆိုရင်မေးစီမှာပထမဆုံးတက်တူးထိုးကြလေရှိပြီးနှစ်ဖူးပေါ်ကတက်တူးကတော့နေလုံးကြီးကိုဂုံပြူပြီးတော့ထိုးကြတာဖြစ်ပါတယ်
။ဆာချိုဝဲအင်းဟာနော်အကာမဖမီလီဖော်ဟော့
အရင်တုန်းကအင်းနူဝလူမှုအတိုင်းဝိုင်းထဲမှာမိသားစုတွေဘလို့တော်ဆက်ကြတာလဲအခြေအနေအစဉ်တန်းကဘာလဲဆိုတာထင်ဟပ်အောင်တက်တူးထိုးကြတာဖြစ်ပါတယ်။ကိုဘာကျွမ်းကျင်တယ်လဲ၊ဘာကောင်းကောင်းလုပ်တယ်လဲ၊ဘယ်မိသားစုနဲ့ဘလို့တော်ဆက်တယ်လဲဆိုတာကိုတက်တူးတွေနဲ့ပုံဖော်ကြတာဖြစ်ပါတယ်
။ Greenland ဒေသမှာ Inuit တိုင်းရင်းသားတွေကိုရိုင်းရင်ကျေးမှုအမွေအနှစ်တွေကိုပြန်လည်ဖော်ထုတ်နေကြသလို Colony ခေတ်လွတ်ပိုင်းမှာကြီးပြင်းလာတဲ့ဒိမတ်လူမျိုးတချို့ကလည်းဒီဒေသကရင်ကျေးမှုဓလေ့ထုံးစံတွေကိုစိတ်ဝင်တစားလေ့လာနေကြပါတယ်။ဒိမတ်လူမျိုးတက်တူးပညာရှင်မာယာကAnyway ဆေးမဲ့တက်တူတွေမှာလူမှုဝန်းကျင်အမဲလိုက်တဲ့နီးနဲ့ဒေသဆိုင်ရာယုံကြည်မှုတွေအပေါ်ကွဲပြားတယ်လို့ရှင်းပြပါရတယ်အထူးသဖြင့်အမျိုးသမီးတွေအနေနဲ့ဆေးမဲ့တက်တူကိုအဆောင်အဖြစ်နဲ့ထိုးကြတယ်လို့သူကပြောပြပါရတယ
် The tattoos had a job to do so you would get them
တက်တူတွေမှာအဓိပ္ပာယ်ရှိတဲ့အတွက်လူဝဲလာတဲ့အခါတက်တူထိုးကြပါရတယ်အသက်အရွယ်နဲ့မဆိုင်ပါဘူး
လူမျိုးစုပေါ်လိုက်ပြီးတော့အဆောင်အနေနဲ့အမျိုးသမီးတွေထိုးကြတဲ့တတူးပုံစံ15မျိုးလောက်ရှိတယ်လို့သူက AFP သတင်းဌာနကိုပြောပြပါတယ်။ဘယ်မျိုးနွယ်စုကလာတယ်လဲ၊ဘလို့ပုံစံနဲ့အမဲလိုက်ကြတယ်လဲဆိုတာပေါ်မှာမူတည်ပြီးစင်းပင်ကောက်ချောင်းတွေကွဲပြားပါတယ်။အဝိထေချုပ်လုပ်တဲ့တရိတ်ဆန်အယိုးအပ်ကိုတုံးပြီးတတူးထိုးကြတာမို့ဒီဇိုင်းတွေကလိုင်းတွေအဆက်တွေလိုခက်ရိုးရိုးပုံစံတွေများပါတယ်။မျိုးဆက်နဲ့ချီအမျိုးသမီးအင်နူဝိတိုင်းရင်းသားတွေကြားတတူးထိုးတဲ့အလေးထားပျောက်ခဲ့ပေမဲ့အခုတော့စိတ်ဝင်စားနဲ့ပြန်ပြီးတော့ထိုးနေကြပါတယ
် People are super hungry for understanding their culture. They are super duper hungry for representing the culture.
ကိုတိုင်းသားလူမျိုးတွေရဲ့ယဉ်ကျေးမှုနောက်ခံအကြောင်းတွေလူတွေကတိတ်ကိုသိချင်နားလည်သဘောပေါက်ချင်ကြတယ်လို့အဲ့ဒီယဉ်ကျေးမှုတွေကိုကိုစားပြုချင်တဲ့စိတ်တွေပြင်းပြကြပါတယ်ကိုလိုနီခေတ်တုန်းကပျောက်ပြတ်ခဲ့တာတွေကိုပြန်လည်ဖော်ထုတ်ချင်စိတ်တွေတိတ်ကိုပြင်းပြကြတာပါလူတယောက်ကိုကိုဘဲသူဘဲဝါဖြစ်တယ်ဆိုတဲ့အထောက်အထားတွေဖျောက်ဖျက်ပြီးတခြားတယောက်လိုပုံစံသွင်းခံရမယ်ဆိုရင်ကိုကိုတိုင်းဘဲသူမန်းကိုသိတော့မှာမဟုတ်ဘူးလားရှင
်။ Greenland ဒေသကိုသာသနာပြုတွေ1920ခုနှစ်မှာစရောက်လာပြီးအနှစ်90မကြာခင်မှာပဲ Inuit တတူးထိုးတဲ့ delay တစ်ဖြည်းဖြည်းပြောက်ွယ်ခဲ့ပါတယ်။အခုတော့ဆေးမင်တွေပြန်ထိုးနေကြပြီပဲအသက်အဆန်းလိုပြန်ဖြစ်နေတဲ့အတွက်အများစုကဘာကြောင့်ဘလို့အဓိပ္ပာယ်တွေရှိတယ်ဆိုတာကိုပြန်ပြီးတော့လေ့လာနေကြရဆဲဖြစ်ပါတယ်။
We have, as a group, an identity crisis, and are very busy building, like nation building.
Tomorrow, Kobe Dube wa pite surago, ba pyo ya me ma ti de pyatana yin sain ja ba de. Nangya ti sao yi lu myo be, ko lu myo nak khan ne patat ta ri go pyan le ti sao ja ba de. Di chein ma Inuit tattoo ri ga Kobe Dube wa pite sura a kaung song pyata nai ne tin ge ta lu pyat da chao, a chein do twin taik go yiban sa la da ba.ကိုလူမျိုးဆိုရတဲ့လောလောဆယ်ကိုဘဲသူဘဲဝါဖြစ်တယ်ဆိုတဲ့အဖြေကိုတော့တက်တူးကနေပေးနိုင်ပါတယ်
။အာတိတ်ဆဝိုင်းတွေက Greenland ဒေသမှာနေထိုင်ကြတဲ့ Inuit တိုင်းရင်းသားတွေကြားမှာကျူးနေလို့ခေါ်တဲ့ဆေးမင်တက်တူးဟာအမျိုးသမီးတွေအဝတ်ထည်ချုပ်လို့ကြွကျင်မှုကနေဆင်းသက်လာတာလို့ယုံကြည်ထားကြပါတယ်။တရိတ်ဆတ်အယိုးနဲ့လှုပ်ထားတဲ့အဝတ်ချုပ်အပ်ကိုတုံးပြီးအရေပြားပေါ်မှာအချုပ်တလို့ဆေးမင်ထိုးခဲ့ကြတာဖြစ်ပါတယ်။လူမျိုးစုအတိုင်းဝိုင်းနဲ့ကိုးခွေယုံကြည်မှုပေါ်မူတည်ပြီးတော့အင်းနွေအမျိုးသမီးတွေဆေးမင်တက်တူးကိုအဆောင်ဖြစ်ထိုးကြလေရှိသလိုအမျိုးသားတွေမှလည်းမတော်တဆထိခိုက်တာမျိုးအမဲမလိုက်နိုင်တာမျိုးတွေကြုံတွေ့ရတဲ့အခါမှာကန်ကောင်းအောင်လို့ကျူးနှစ်တက်တူးထိုးကြတယ်လို့အင်းနွေတိုင်းရင်းသားတွေအကြောင်းမှတ်တမ်းတွေမှာဖတ်ရပါတယ်ရှင်။ကျွန်မစုမြတ်မော်ပါ
။ Greenland ဒေသကဆေးမင်တက်တူးတွေအကြောင်းကမ္ဘာကျော်လှခီးသွားအစီအစဉ်မှာမတ်စုမြတ်မော်ကပြောပြပေးခဲ့တာပါ။အင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒေါက်တာရှင်နေနေနဲ့ viewer မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်မတို့စီကို email လိပ်စာ burmese@venues.com ကိုပေးပို့နိုင်သလို viewer မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတစင်းလဲဆက်သွယ်နိုင်ပါတယ်။ဒီညရဲ့အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအစီအစဉ်ကိုတော့မက်ခင်လေးကဆက်ပြီးတော့ပြောပြပေးပါရှင်။
အမေရိကန်နိုင်ငံသားကြီးဝန်ကြီးအန်တိုနီဘလင်ကင်ဟာအခုသတင်းပတ်ထဲမှာကျင်းပနေတဲ့အာဆီယံဆွေးနွေးပွဲမှာမြမအရေးဆွေးနွေးသွားဖို့ရှိပါတယ်။အရှေ့အာရှနဲ့ပစိဖိတ်ရေးလက်ထောက်နိုင်ငံသားကြီးဝန်ကြီးဒန်နီယယ်ခရိုက်တန်ဘရင်ကတော့ရှေ့နှစ်ထဲကျင်းပဖို့စီစဉ်နေတဲ့စစ်ကောင်စီရဲ့ရွေးကောက်ပွဲပေါ်စိုးရိမ်မိကြောင်း VOA ကိုဒီကနေ့ပဲပြောခဲ့ပါတယ်။စစ်ကောင်စီအနေနဲ့စစ်မှန်တဲ့ငင်းချင်းနဲ့ရင်ကြားစေးရေးမတိုင်ခင်မှာရွေးကောက်ပွဲတွေမကျင်းပတင်ကြောင်းလည်းသူကထောက်ပြထားပါတယ်။မြမအရေးချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရက်ဟာအဖွဲ့ဝင်နိုင်ငံတခုရဲ့သဘောထားမဟုတ်ဘဲအာဆီယံအဖွဲ့ကြီးကလက်ခံထားတဲ့ဘုံသဘောတူညီချက်ဖြစ်တဲ့အတွက်လိုက်နာဆောင်ရွက်ဖို့လိုတဲ့အကြောင်းမလေးရှားနိုင်ငံသားရေးဝန်ကြီးမိုဟာမက်ဟာဆန်ကလာအိုနိုင်ငံမှာကျင်းပနေတဲ့အာဆီယံဆွေးနွေးပွဲမှာသတင်းတောက်တွေကိုပြောလိုက်ပါတယ်။လာမယ့်ဒီဇင်ဘာလထဲမှာလည်းမြမအရေးအလို့သဘောဆွေးနွေးပွဲတစ်ခုကိုထိုင်းနိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပသွားဖို့ရှိကြောင်းအာဆီယံအတွင်းမှူးချုပ်ကပြောပါတယ်။ဒီအစည်းအဝေးမှာ NUG မြို့သားညီညွတ်ရေးအစိုးရကိုယ်စားလှယ်ကိုဖိတ်ကြားဖို့ရှိမရှိကိုတော့အာဆီယံအတွင်းမှူးချုပ်ကသတင်းတောက်တွေကိုတိတိကျကျဖိတ်ကြားသွားတာမရှိပါဘူး။အောက်တိုဘာလ9ရက်နေ့ကကွဲလွန်သွားတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒုဥက္ကဋ္ဌမန်နေတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာဇော်မြင့်မှကွဲလွန်သွားတဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့စိတ်ထိခိုက်ရတဲ့အကြောင်းဖော်ပြထားတဲ့ကြေညာချက်တစ်စောင်ကိုရန်ကုန်အမေရိကန်တန်ယုံကဖော်ပြပါဗျ။ဒေါက်တာဇော်မြင့်မှဟာအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနှစ်နိုင်ငံနားလည်မှုနဲ့ပူးပေါင်းဆောင်ရွက်မှုတိုးမြင့်ရမှာအရေးပါတဲ့အခန်းကဏ္ဍကနေပါဝင်နေတဲ့သူတဦးဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဘျူရိုကဒီကနေ့ကြေညာချက်ထုတ်ပြန်ထားပါတယ်ရှင်
တရင်ကျေးဇူးကိုမက်ခင်လေးကပြောပြပေးသွားတာပါ။အင်္ဂါညရဲ့အစီအစဉ်ကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကမတ်ဆူမွန်ဖြစ်ပါတယ်။ဇပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ Rock Macklin တို့ပဲဖြစ်ပါတယ်။ View American အတန်းလွင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင်တော့ Facebook နဲ့ YouTube စာမျက်နှာတို့ကနေကြည့်ရှုနိုင်ပါတယ်။ View ကိုနားတော်တာဆင်ပေးကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းကျင်းပြီးတော့လူရဆန္ဒပြေဝါကြပါစေရှင်။ကျမလေးပါပThis program has